You from the Voice of America, Washington.
Welcome to the Voice of America in Burmese.
ငါကြမ်းမတော်တာရှင်များရှင်ဗီယိုအမေရိကန်တန်ကနေ2023ခုနှစ်အောက်တိုဘာလ3ရက်အင်္ဂါညပိုင်းဗီယိုမြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ View Radio စီစဉ်လေးကိုလိုင်းတူမီတာ3251တို့ဖြင့်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်လေးကိုကျမအလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်။
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုအလေးမာနဲ့တူတင်ဆက်ပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့မြမအရေးကုလသမဂ္ဂရဲ့ကျိုးပတ်မှုတွေဟာအောင်မြင်မှုမရှိကြောင်း SACM ကပြောလိုက်ပါတယ်။ EU ASEAN ဆွေးနွေးပွဲမှာစစ်ကောင်စီကိုယ်စားလှယ်ကိုဖိတ်ကြားထားတဲ့အတွက်ကန့်ကွက်မှုတွေထွက်ပေါ်နေပါတယ်။ဘန်ကောက်မြို့တော်က CN Paragon ဂုံတိုက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ပါတယ်ဆိုတဲ့ထူးခြားတဲ့သတင်းတွေကိုပြောပြပေးသွားမှာပါရှင်။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့ကချင်ပြည်နယ်မြစ်ကြီးနားဘက်မှာပြစ်ခတ်ဖမ်းဆီးမှုဖြစ်ပွားခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးတော့
ရှင်ရင်းတဲ့ပေါ်တော့အမတ်ကြီးကလည်းကြားပြီးရေရောကိုခံတာတယောက်ကတော့ခြိသွားတယ်ပေါ့အဲ့ဒီတော့ဒီမှာပဲဈေးကျသွားပေါ့ဒီမှာအမတ်ကြီးလည်းကြည့်တော့ခြိမှန်သွားတယ်သုံးယောက်ကိုဆမ်းပြီးသွားပြီးရှင်ပါ
အခင်ဖြစ်ပွားရာအနီကဒေသခံတို့ပြောသွားတာပါဒီကြောင့်သတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်ခဲ့တဲ့မြန်မာတွေဖမ်းဆီးခံရတာထိုင်းရောက်ရွှေပြောင်းမြန်မာကလေးငယ်တွေရဲ့ပညာရေးအခြေအနေအပါအဝင်စမ်းသပ်တကောင်စီရင်ကောက်ယူမှုအခြေအနေဒီလိုနောက်ဆုံးရသတင်းပြပွချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကဘာဒေါ်လာခီးတော့အစီအစဉ်စရဲအပတ်စဉ်ကဏ္ဍကိုတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခဲ့အခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးပါပါရှင
်။ယူကရိန်းနယ်မြေတွေကိုရုရှားရဲ့ညာဘက်တိုက်ခိုက်မှုတွေအတွင်း drone 29ခုနဲ့ cruise missile တစ်ခုကိုဂျားပြစ်ပစ်ချနိုင်ခဲ့ကြောင်းယူကရိန်းလီဒါကဒီနေ့ပဲပြောလိုက်ပါတယ်။ drone များစုဟာတောင်ပိုင်း Mykolaiv နဲ့အလယ်ပိုင်း Dnipropetrovsk ဒေသတွေမှာအဓိကထားပစ်မှတ်ထားတိုက်ခိုက်ခံရတာလို့လည်းပြောပါတယ်။ပစ်ချခံရတဲ့ drone တွေကအပျက်စီးတွေကြောင့်ပါပိုရက်မြို့ကဆက်မှုလုပ်ငန်းတစ်ခုထိခိုက်ပျက်စီးခဲ့ရပြီးဒနီပရိုမြို့ကပုဂ္ဂလိကကုမ္ပဏီတစ်ခုမှမီးလောင်မှုဖြစ်ခဲ့ကြောင်းဒနီပရိုပက်ထရိုဒေတာအုပ်ချုပ်ရေးမှူးကပြောပါရယ်ယူကရိန်းနိုင်ငံခီးဗ်မြို့မှာ EU နိုင်ငံသားဝင်ကြီးတွေမနေ့တုန်းကတွေ့ဆုံခဲ့ကြပြီးယူကရိန်းကိုအားပေးထောက်ခံမှုထပ်မံကတိပြုခဲ့ကြပြီးနောက်မှာတိုက်ခိုက်မှုကြုံခဲ့ရတာပါစလိုဗကီးယားနိုင်ငံရွေးကောက်ပွဲမှာရုရှားလိုလားတဲ့နိုင်ငံရင်းခေါင်းဆောင်အနိုင်ရခဲ့တယ်လို့နေတိုးအဖွဲ့ဝင်အမေရိကန်ကယာယီအစိုးရအသုံးစိတ်မှာယူကရိန်းအတွက်အကူအညီတွေမပါဝင်ခဲ့တာကြောင့်ရုရှားကျူးကျော်မှုကိုရင်ဆိုင်နေရတဲ့ယူကရိန်းအတွက်အနောက်နိုင်ငံတွေကထောက်ပံ့မှုတွေပေါ်မေးခွန်းတွေလည်းထွက်ပေါ်နေတာဖြစ်ပါတယ်ရှင်
ကာစသွေးကြွအုပ်စုနဲ့ဆက်နွယ်သူအဖြစ်မတင်ငါသူ68ယောက်ထပ်မင်းအကိုဖမ်းဆီးလိုက်ကြောင်းတူရကီအာဏာပိုင်တွေဒီကနေ့ပဲပြောလိုက်ပါတယ်။ပြီးနဲ့16ခုမှာစီးနင်းရှာဖွေဖမ်းဆီးမှုတွေလုပ်ခဲ့တာလို့လည်းတိရဲဝင်ကြီးအာလီရာလီကာရာကပြောပါတယ်။တူရကီရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာရခဲ့တဲ့အန်ကာရာမြို့တော်ကအသေးခံဘုံခွဲတိုက်ခတ်မှုဟာသူတို့လက်ချက်အဖြစ်ကာဒစ္စတန်အလုသမားပါတီ PKK အဖွဲ့ကကြီးညာခဲ့ပြီးတော့ရက်ပိုင်းအကြမှာပဲအဖွဲ့နဲ့ဆက်တွယ်သူတွေအဖြစ်မတင်ကားသူတွေကိုတူရကီအာဏာပိုင်တွေရှာဖွေဖမ်းဆီးနေတာဖြစ်ပါတယ်။နောက်ပိုင်းမှာလည်း PKK အဖွဲ့အခြေစိုက်ရအီရတ်နိုင်ငံမြောက်ပိုင်းမှာတူရကီကလေကြောင်းကနေတိုက်ခတ်ခဲ့တာပါ။တူရကီနိုင်ငံသားမကအမေရိကန်နဲ့ဥရောပသမဂ္ဂ EU ကပါအကြမ်းဖက်အဖွဲ့အစည်းအဖြစ်တရားဝင်သတ်မှတ်ထားတဲ့ PKK အဖွဲ့ဟာတူရကီအစိုးရကိုဆယ်စုနှစ်တွေနဲ့ချီပြီးတော့ပုံကန့်နေတာဖြစ်ပါရဲ့ရှင
်။တရုတ်နိုင်ငံကိုရှေ့သတင်းပတ်တွင်တွားရောက်ဖို့ရှိတဲ့အမေရိကန်နိုင်ငံသားကြီးပါတီကြီးနှစ်ခုကအထက်လူတော်မတ်တွေဟာသမရရှိချင်းဖြစ်နေတွေ့နိုင်မှုမျှော်လင့်နေကြပါတယ်။ဒီခီးစဉ်မှာဒီမိုကရက်ပါတီကအထက်လူတော်လူများစုခေါင်းဆောင်ချက်ရှူမားနဲ့ Republican အထက်လူတော်မတ် Mike Crapo တို့လည်းလိုက်ပါသွားကြမှာဖြစ်ပါတယ်။ American လူတော်ကိုယ်စားလှယ်ဖွဲ့ဟာတရုတ်နိုင်ငံအပြင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုလည်းတွားရောက်ဖို့ရှိတယ်လို့အထက်လူတော်လူများစုခေါင်းဆောင်ချက်ရှူမားရဲ့ယုံကပြည်ရေးလာအတွင်းကသတင်းထုတ်ပြန်ထားပါတယ်။ American နိုင်ငံသားဝင်ကြီး Anthony Blinken င်ဘန်နာယီဝင်ကြီးဂျန်နဲ့ယန်လန်နဲ့ကုသရဝေယီဝင်ကြီးဂျီနာရီမွန်ဒိုတို့ကိုမကြသေးခင်ကတရုတ်နိုင်ငံကိုတွားရောက်ခဲ့ကြတဲ့ခီးစဉ်တွေအပါအဝင်တရုတ်နဲ့အမေရိကန်ကြားဆက်ဆံရေးတွေလည်းတိုးတက်ကောင်းမွန်အောင်လှုပ်ဆောင်နေတဲ့ဒီအချိန်မှာပဲဒီလိုအထက်လွှတ်တော်အမတ်တွေရဲ့ခီးစဉ်တွေလည်းပေါ်ပေါက်လာတာပါနှစ်နိုင်ငံကြားပုံမှန်ဆက်သွယ်ရေးလမ်းကြောင်းတွေထားရှိရေးလိုအပ်တယ်ဆိုတဲ့အချက်ပါဝင်ကုန်သွယ်ရေးနဲ့တရုတ်နိုင်ငံတွင်အမေရိကန်ကုမ္ပဏီတွေကြုံတွေ့နေရတဲ့အခက်အခဲတွေကိစ္စတွေကိုအမေရိကန်အရာရှိတွေကတရုတ်အရာရှိတွေနဲ့တွေ့ဆုံစဉ်မီးမောင်းထုတ်ပြောဆိုနေခဲ့ကြပါတယ်ရှင်
။ဆွီဒင်နိုင်ငံစတော့ခ်ဟ ோம் မြို့ကနေနိုဘယ်ဆုရီကိုဆက်လက်ကျင်းပနေတာမှာ2022ခုနှစ်အတွက်ယူဘဗေဒဆိုင်ရာနိုဘယ်ဆုကိုပြည်သစ်နိုင်ငံအာလိန်အက်စပတ်အမေရိကန်နိုင်ငံကဂျွန်ကလော့ဇာနဲ့အော်စတရီးယားနိုင်ငံကအန်ဒွန်ဇာလင်ကာရူတုံးဦးကပူရဲရရှိသွားကြောင်းဒီကနေ့ကြေညာလိုက်ပါတယ
် Royal Swedish Academy of Sciences has decided to award the 2023 Nobel Prize in Physics in equal shares to Pierre
Quantum Information Science ကိုစတင်တွေ့ရှိခဲ့တဲ့အတွက်သူတို့သုံးဦးကိုပူရဲစုချီးမြှင့်လိုက်တာဖြစ်ကြောင်း Nobel ဆုရွေးချယ်ရေးကော်မတီတော်ဝင်ဆွီဒင်သိပ္ပံအကယ်ဒမီကကြေညာပါတယ်။ဒီစားစီခွဲထားတဲ့ကြားကအရာဝတ္ထုနှစ်ခုဟာတပေါင်းတစည်းတဲ့ပုံစံနဲ့တက်ဝင်လှုပ်ရှားနေတဲ့ရောရှက်နေတဲ့ quantum အနေအထားကိုသိရှိနိုင်တဲ့ဤပညာကိုသူတို့တဦးချင်းစီကရှာဖွေတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အခုနှစ်အတွက် Nobel ဆုတွေကိုတနင်္လာနေ့ကစပြီးတော့ကြေညာနေတာမှာ mRNA covid ကာကွယ်ဆေးကိုအလင်းအမြန်ထုတ်လုပ်နိုင်အောင်ရှာဖွေတွေ့ရှိခဲ့တဲ့ Hungary နိုင်ငံက Katalin Karikó နဲ့ American နိုင်ငံက Drew Weissman တို့နှစ်ဦးကအခုနှစ်အတွက်ဆေးပညာဆိုင်ရာနိုဘယ်ဆုကိုပူးတွဲရရှိသွားပါတယ်။ဓာတုဗေဒစာပေနဲ့ငြိမ်းချမ်းရေးဆိုင်ရာနိုဘယ်ဆုတွေကိုတော့မနက်ဖြန်ဗုဒ္ဓဘူးနေ့ကနေတောက်စားနေအကြကျင်ညာသွားမှာဖြစ်ပြီးတော့ဇီဝရေးဆိုင်ရာနိုဘယ်ဆုကိုတော့အရှိပတ်တနင်္လာနေ့မှာကျင်ညာမှာဖြစ်ပါရဲ့ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုက်တိုမီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေပြီးထိုးလင့်ပေးနေပါတယ်ခင
်ဗျအင်္ဂါည VOA ရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်မြမရေးဖြည့်ရှင်မှုကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေဟာအောင်မြင်မှုမရှိကြောင်းကုလသမဂ္ဂအရာရှိဟောင်းတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SACM ကပြောလိုက်ပါတယ်ကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအစိုးရတွေရဲ့ဆွေးနွေးဖြည့်ရှင်မှုတွေမှာလက်တွေ့အရေးယူဆောင်ရွက်တာတွေမရှိသလိုမြန်မာနိုင်ငံကကုလသမဂ္ဂရုံးဟာလည်းစစ်အာဏာပိုင်တွေကျင့်တဲ့အောင်လိုက်လုံနေတဲ့မအောင်မြင်တဲ့ချင်းကပ်မှုတွေကိုထပ်ခါတလေလေလုပ်နေတယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂကဘယ်နည်းဘယ်ပုံပြက်ကွက်နေတယ်လဲလို့အမည်ပေးထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကုလသမဂ္ဂရဲ့အကြီးအကဲဖြစ်မြန်မာပြည်သူတွေအတွက်တာဝန်ယူဖို့ပြက်ကွက်ခဲ့တယ်လို့ဝေဖန်ခံထားရပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ကအရသာအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအရသာတွေပေါ်စစ်တပ်ရဲ့ရက်စက်တဲ့လုပ်ရက်တွေကြောင့်လူပေါင်း2,000,000လောက်ပြည်တွင်းမှာဒုက္ခသည်အဖြစ်နေထိုင်ကြရတယ်လို့တန်း20လောက်ဟာလဲစာနာမှုအကူအညီတွေလိုအပ်နေချိန်မှာကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေဟာအရာမတင်ဘူးလို့လူအခွင့်အရေးလှုပ်ရှားသူတွေမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်ဟောင်းတွေပါဝင်တဲ့ SCCM အဖွဲ့ကထောက်ပြထားတာပါကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေဟာအောင်မြင်မှုမရှိတာကြောင့်ပုံစံတင့်တဲ့ချင်းကပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်မြန်မာစစ်ကောင်စီကိုလက်နက်မရောချအောင်တားမြစ်ဖို့စစ်ကောင်ဆောင်တွေကိုဗန်နာရေးအရပြစ်မှတ်ထားတိုက်ခိုက်ဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကကင်တွယ်ဖို့တွေပါဝင်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုလက်တွေ့အကောင်အထည်ဖော်ဖို့လိုတယ်လို့လည်းပြောထားပါတယ်ရှင်
ဥရောပသမဂ္ဂ EU နဲ့အာဆီယံနိုင်ငံတွေကြားဒီကနေ့ကျင်းပတဲ့လူခွင့်ရေးဆွေးနွေးပွဲမှာစစ်ကောင်စီကိုယ်စားလှယ်ကိုဖိတ်ကြားထားတဲ့အတွက်ကွန့်ကွန့်မှုတွေထွက်ပေါ်နေပါတယ်။ EU အာဆီယံအရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဆွေးနွေးပွဲမှာစစ်ကောင်စီကိုဖိတ်ကြားတာဟာအတိအမှတ်ပြုလက်ခံရရောက်နိုင်တယ်လို့အာဆီယံလူခွင့်ရေးလွှတ်တော်အမတ်များအဖွဲ့ EBHR ဒုဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Santiago ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။စစ်ကောင်စီကိုဖိတ်ကြားချက်ပြန်လည်ရုပ်သိမ်းပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိအမှတ်ပြုလက်ခံဖို့လည်းတိုက်တွန်းထားပါတယ်။ EU ASEAN လူအခွင့်အရေးဆွေးနွေးပွဲမှာမြန်မာစစ်ကောင်စီကိုဖိတ်ကြားထားတဲ့အပေါ်လူအခွင့်အရေးလှုပ်ရှားသူတွေနဲ့အရပ်ဖက်အဖွဲ့အစည်းတွေကဝေဖန်မှုတွေထွက်ပေါ်နေတာပါ။ မြန်မာနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေမှာအဓိကတာဝန်ရှိတဲ့မြန်မာစစ်ကောင်စီကိုဖိတ်ကြားမှုဟာမြန်မာလူအခွင့်အရေးတိုးတက်လာဖို့ EU ဥရောပသမဂ္ဂနဲ့အာဆီယံကချိုးဖောက်မှုတွေကိုထိခိုက်စေတယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့ HRW အပါအဝင်လူအခွင့်အရေးအဖွဲ့တွေနဲ့အရက်ဖတ်လူအဖွဲ့အစည်းတွေရဲ့မနေ့ကပူးတွဲထုတ်ပြန်ကြမှာဖော်ပြထားပါတယ်မြန်မာစစ်ကောင်စီကိုယ်စားလှယ်တွေကိုအာဆီယံအရေးကြီးအစည်းအဝေးတွေမှာပါဝင်ခွင့်မပေးသလိုလူခွင့်ရေးချိုးဖောက်တဲ့မြန်မာစစ်ကောင်ဆောင်တွေကိုလည်း EU ကပြစ်မှတ်ထားအရေးယူဒဏ်ခတ်ထားတာကြောင့်အခုလိုဖိတ်ကြားမှုဟာ EU နဲ့အာဆီယံရဲ့မြန်မာစစ်ကောင်စီနဲ့ပတ်သက်လို့ထားတဲ့မူဝါဒတွေနဲ့လည်းတွေ့ဖြစ်နေတယ်လို့လည်းထောက်ပြခဲ့ပါတယ်စစ်ကောင်စီကိုဖိတ်ကြားမှုကြောင့် HRW အပါအဝင်အဖွဲ့တချို့ကတော့ဒီဆွေးနွေးပွဲမှာမပါဝင်တော့ဘူပါဆုံးဖြတ်ထားကြပါတယ် NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရထုတ်ပြန်ကြမှာလဲစစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ရာဇဝတ်မှုတွေကျူးလွန်နေတဲ့စစ်ကောင်စီကိုအခုလိုဖိတ်ကြားတဲ့အတွက်အန်အော်တုံလုံးမိကြောင်းနဲ့အခုလိုလူခွေရီဆွေးနွေးပွဲမျိုးတွေမှာမြန်မာပြည်သူရဲ့တရားဝင်ကိုယ်စားလှယ်တွေနဲ့ပါပါဝင်ကျင်းပဖို့လည်းတိုက်တွန်းထားပါတယ်ရှင
်ထိုင်းနိုင်ငံဘန်ကောက်မြို့တော်ကစီယန်ပါရာဂွန်ကုန်းတိုက်မှာပြစ်ခတ်မှုဖြစ်ပွားရာကအနည်းဆုံးလူ3ဦးသေဆုံးပြီးနောက်ထပ်4ဦးဒဏ်ရာရခဲ့ကြောင်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်ထိခိုက်သေဆုံးသူအရေအတွက်ကိုအေယာဝင်အရေးပေါ်ဌာနအကြီးအကဲယူထနာစတနန်ကအတည်ပြုခဲ့ကြောင်းကိုလည်း AFP သတင်းဌာနကဖော်ပြခဲ့တာပါပြစ်ခတ်မှုအတွက်မတင်ကားသူအသက်14နှစ်အရွယ်လူငယ်တယောက်ကိုဖမ်းဆီးထားတယ်လို့လည်းရဲတပ်ဖွဲ့ကကိုးကားပြီးသတင်းတွေကဖော်ပြကြပါတယ်ဝင်ကြီးချုပ်စတာထာဗီစင်ကတော့အခင်းဖြစ်ရာနေရာကိုရဲတပ်ဖွဲ့ဝင်တွေရှင်းလင်းနေပြီးအခြေအနေကိုထိမ့်သိမ့်နိုင်ပြီလို့လည်းပြောပါတယ်ဘန်ကောက်မြို့ကနိုင်ငံသားသားခီးသွားတွေအသွာလာများတဲ့အချက်ချာနေရာဖြစ်တဲ့ CN Paragon ကုန်းတိုက်မှာအစောပိုင်းပြစ်ခတ်မှုဖြစ်ချိန်ကလူတွေထိတ်လန့်တကြားထွက်ပြေးနေကြတာကိုလည်းလူမှုကွန်ရက်တွေကဗီဒီယိုတွေမှာတွေ့မြင်ခဲ့ကြရပါတယ်။တနက်ကင်ဆောင်သူပေါ်တဲ့ထိုင်းနိုင်ငံမှာအနည်းနဲ့များဆိုသလိုမကြာခဏပြစ်ခတ်မှုတွေကြုံရလေရှိပါတယ်။ရဲတပ်ဖွဲ့ဟောင်းတယောက်ကတနက်ဓာကင်ဆောင်ပြီးမူဂျူချောင်းတချောင်းကိုတိုက်ခိုက်ခဲ့ရာကကလေး24ယောက်လူကြီး12ယောက်တိတ်ဆုံးခဲ့ရတဲ့ဖြစ်ရက်တနှစ်ပြည့်ကနေရပိုင်းလိုမှာပဲအခုလိုပြစ်ခတ်မှုနဲ့ကြုံရတာပါ2020တုန်းကလည်းစစ်သားဟောင်းတယောက်က Correct New ကုန်တိုက်မှာပြစ်ခတ်မှုဖြစ်ခဲ့တဲ့အတွက်ကြောင့်လူ29ယောက်သေဆုံးခဲ့ပူပါတယ်ရှင်
။အိန္ဒိယရဲတပ်ဖွဲ့ကတရင်တောင်းနဲ့တက်ကြွအလုရှားသူအနည်းဆုံး10ဦးရဲ့နေအိမ်တွေကိုမနေ့အင်္ဂါနေ့ကဝင်စီးခဲ့တာကြောင့်မကြသေးခင်ကာလတွေအတွင်းတရင်မီဒီယာလွတ်လပ်ခွင့်တိတိတသားကြားဆင်လာနေတဲ့အိန္ဒိယနိုင်ငံအတွင်းမှာစိုးရိမ်မှုတွေပိုပြီးတော့ကြီးထွားလာနေပါတယ်။အခုရဲတပ်ဖွဲ့ကဝင်ရောက်စီးနှင်မှုဟာအင်္ဂလိပ်ဘာသာစကားနဲ့ထုတ်ဝေတဲ့ News Click online သတင်းဌာနနဲ့ဆက်စပ်နေတဲ့သူတွေဖြစ်တယ်လို့ဆိုပါရယ်ဒီသတင်းဌာနဟာနိုင်ငံသားအဖွဲ့အစည်းတွေကထောက်ပံ့ငွေရရှိနေတာဆိုတဲ့ဆွဆွဲချက်နဲ့အိန္ဒိယအစိုးရက2021ခုနှစ်အတွင်းအမှုဖွင့်ခံထားရတဲ့သတင်းဌာနဖြစ်ပါရယ်တရုတ်အစိုးရအာဘော်ရီကိုဝါဒဖြန့်ပေးနေတဲ့အမေရိကန်တန်းကြွယ်တထေးကြီး Neville Ray Singham ကအဲ့ဒီ News Click သတင်းဌာနကိုငွေကြေးထောက်ပံ့ပေးနေတယ်ဆိုပြီးတော့ပြီးခဲ့တဲ့ August လအတွင်း The New York Times သတင်းမှာရေးသားထားပါတယ်ရှင် နောက်ဆုံးရသတင်းတွေကိုမက်ခင်လေးနဲ့အတူကျွန်မအလေးမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပိုချက်တွေကိုတင်ဆက်ပေးတော့မှာပါအရင်ဆုံးတော့ကချင်ပြည်နယ်ညကြီးနာဘက်မှာပြစ်ခတ်ဖမ်းဆီးမှုဖြစ်ပွားတဲ့အခြေအနေသတင်းပြပိုချက်ကိုစပြီးတော့ပြောပြပေးပါမယ်ကချင်ပြည်နယ်ညကြီးနာမြို့တက်ကုန်းအနောက်ပိုင်းထီဝန်းရောက်ကွာမှာတနင်္လာနေ့ညနေပိုင်းကစစ်ကောင်စီတပ်ကကချင်လွတ်လပ်ရေးအဖွဲ့ KIO အဖွဲ့ဝင်၄ဦးကိုဖမ်းဆီးခဲ့ပြီးတော့တဦးကတော့ဖမ်းဆီးစဉ်မှာပြစ်ခတ်ခံရတာကြောင့်တိစုံခဲ့ကြောင်းဒေသခံတွေကပြောပါရယ် KIO ဘက်ကတော့အဖမ်းခံရသူတွေဟာသူတို့အဖွဲ့ဝင်ဟုတ်မဟုတ်စုံစမ်းနေစေဖြစ်ကြောင်းပြောပါရယ်ဒီကြောင်းသတင်းပေးပို့ချက်အပြည့်စုံကိုတော့ကိုစောဝင်းလိုင်ကပြောပြပေးမှာပါရှင်
ကချင်ပြည်နယ်အတွင်းစစ်ကောင်စီတပ်နဲ့ KIO အကြားတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားနေချိန်မှာ KIO အဖွဲ့ဝင်တချို့မြစ်ကြီးနားမြို့မှာဖမ်းဆီးခံရကြောင်းသတင်းတွေထွက်ပေါ်ခဲ့တာပါအခုလိုဖမ်းဆီးချိန်မှာတနတ်တန်တွေကြားခဲ့ရပြီးဖမ်းဆီးခံရသူ၄ဦးအနက်တဦးသေဆုံးခဲ့တယ်လို့အခင်းဖြစ်ပွားရာအနီးကဒေသခံတဦးက VOA ကိုပြောပါတယ
်မင်းညာဆက်မှာရေခမကျော်လို့ဒီခြေရင်းတက်ပေါ်တော့ခြေရင်းတက်မှာအမတ်ကြီးတန်နေကြတော့အဲ့ဒီအမတ်ကြီးတောင်းမချောအဲ့တော့ဟောတည်းကမှဆိုတော့ဒီလေးတွေကြောက်ဖောက်နေတာပေါ့အလုံးကြီးကြာဆုံးတော့ဟိုဖုန်းစစ်ပြီးကြောက်ကြလာဒီလေးရောက်ကိုခံလာတဲ့အဲ့ဒါတယောက်ကတော့ဟိုချီသွားတယ်ပေါ့အဲ့လေတော့ဒီမှာပဲလေးကြသွားပေါ့ဒီတော့အမှတ်မိနေပြီတော့ချီမှန်သွားတယ်တော့ရောက်ကိုဆမ်းပြီးသွားပြီဆိုတော့မိမိညာတော့အဲ့ဒါဘုဖြစ်နေကြပါလားဒီနေ့လေးဆိုဆုံးတော့ဒီနေ့ အလိုဖြစ်သွားတာပေါ့
ဖြူဝန်းရက်ကွက်ကလေတော့အဆက်မှာတည်ရှိပြီးလာရောက်ဖမ်းဆီးချိန်လေတော့ဖက်ထွက်ပြေးရမှာတနတ်နဲ့ပြစ်ခံရတာဖြစ်ကြောင်းပြောပါတယ်ဒါအပြင်မြကြီးနားမြို့ထီဝန်းရက်ကနေအိမ်ကိုနမ်တီမြို့မှာအဖမ်းခံခဲ့ရတဲ့ KIO အဖွဲ့ဝင်တယောက်လိုက်လံပြသခဲ့တာကြောင့်စစ်ကောင်စီဘက်ကတည်သွားပြီးအခုလိုဖမ်းဆီးတာဖြစ်ကြောင်းပြောပါတယ်ဒေတာရင်းသတင်းမီဒီယာတွေမှာလည်းဖမ်းဆီးခံရသူတွေဟာ KIO အဖွဲ့ဝင်တွေဖြစ်ကြောင်းဖော်ပြကြပါတယ် KIO ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကတော့ဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့စုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်တော်တော်များများကတော့အဲ့ဒီသတင်းတူကိုတင်ကြပါတယ်အမေကျွန်တော်တို့ဘက်ကတည်ဝင်ကြောင်းကြတာတော့မရှိဘူးကျွန်တော်တို့လည်းစုံစမ်းနေဆဲဆဲဖြစ်ပါတယ်ခင်ဗျာ
ပြီးခဲ့တဲ့စနေနေ့ကမိုးမောက်မြို့နယ်ဥထာရန်ကျေးရွာအနီးတိုက်ပွဲမှာစစ်ကောင်စီတပ်ကအရာရှိတအုပ်အပါဝင်၅ယောက်ကို KIA ဘက်ကဖမ်းဆီးခဲ့ပါတယ်ဖမ်းဆီးခံရသူတအုပ်ကတော့တိုက်ပွဲအတွင်းရရှိတဲ့ဒဏ်ရာနဲ့သေဆုံးခဲ့ကြောင်းလဲဘုံမူကြီးနော်ဘူးက VOA ကိုပြောပါတယ်ဒီကနေ့မှာတော့မြစ်ကြီးနားဗမော်ကားလန်ဝိုင်းမော်မြို့နယ်တပတ်ရန်နဲ့ဂျာဘူးအကြားနဲ့ဖကမြို့နယ်ဆိုင်းတောင်မှာစစ်ကောင်စီတပ်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားတာတွေရှိနေပါတယ်ခင်ဗျာ
။ညချင်းသားဘက်မှာပြစ်ခတ်ဖမ်းဆီးမှုဖြစ်ပွားခဲ့တဲ့အခြေအနေကိုကိုဆောင်ဝင်းလိုင်ကပြောပြပေးခဲ့တာပါ။အခုတော့ထိုင်းနိုင်ငံတဲ့တရားမဝင်ဝင်ရောက်လာတဲ့မြန်မာတွေဖမ်းဆီးခံရတဲ့အကြောင်းပြောပြပေးပါမယ်။ထိုင်းနိုင်ငံရနောင်းခရိုင်ကရော့ဘူရီမြို့နယ်အမှတ်6ကျောလောပေါ်ကျေးရွာအနီးမှာစက်တင်ဘာလ2ရက်နေ့နက်တနားဝင်းကျင်ခန့်ကမြန်မာနိုင်ငံကော့တောင်းမြို့ဘက်ကနေခိုးဝင်လာသူမြန်မာ19ဦးဟာထိုင်းစစ်တပ်အမှတ်25တပ်ရင်းကနေတပ်ဖွဲ့ဝင်တွေရဲ့ဖမ်းဆီးတာခံခဲ့ရပါတယ်ဒီသတင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော်အမတ်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုတွားရောက်အလုပ်လုပ်ကင်ဖို့တရားမဝေလာရောက်သူတွေရနောင်းခရိုင်ကရာဘူရီမြို့နယ်ထဲမှာရောက်ရှိနေတယ်လို့သတင်းရတာကြောင့်ထိုင်းစစ်တပ်အမှတ်25ခြေမြန်တပ်ရင်းကတပ်ဖွဲ့ဝင်တွေကကင်းလက်စစ်ဆေးနေရာကနေမတင်ငါဘွယ်ပစ်ကတ်ကားနှစ်စီးကိုတွေ့ခဲ့တာဖြစ်ပါတယ်စစ်ဆေးဖို့ရက်တန့်ခိုင်းခဲ့ရမှာကားနှစ်စီးလုံးကအစ်စ်စေးမခံဘဲမောင်းပြေးတာကြောင့်လိုက်လံဖမ်းဆီးခဲ့တာဖြစ်ပြီးဖမ်းမိခဲ့သူတွေထဲမှာမြန်မာနိုင်ငံသား19ဦးပါဝင်တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျော်က VOA ကိုပြောပါတယ်။အ
ဲဒီအော်တိုဘာလ2ရက်နေ့မနေ့အစောပိုင်းမှာထိုင်းနိုင်ငံတော်မှရနောင်းခရိုင်ကရပူရီမြို့နယ်နယ်နိမိတ်ထဲမှာတရားမဝင်နေဆက်ထွက်ကြောင်းဝင်ရောက်လာတဲ့မြန်မာ19ဦးကိုသူတို့စီးလာတဲ့တိုးကပစ်ကားနဲ့သူဖမ်းဆီးမိပါတယ်ဖမ်းတာကတော့ထိုင်းပြည်တပ်တော်အမှတ်25ခြေပြန်တိုင်းရသူတို့လက်ရဖမ်းတာပါအဲ့မှာဖမ်းမိတဲ့19ယောက်ထဲမှာဆိုအမျိုးသား13ယောက်အမျိုးသူက6ဦးပါတယ်ပြီးတော့ထိုင်းနိုင်ငံသားရင်းမောင်း2ဦးပါတယ
်ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကလည်းဒီထဲကတချို့ကတော့ထိုင်းနိုင်ငံအတွင်းမှာအလုအကန့်ကောင်းတွေရမယ်ဆိုပြီးဆွေမျိုးသားချင်းတွေပွဲစားတွေကပြောလို့လာကြသူတွေဖြစ်တယ်လို့လည်းပြောပါတယ်
။အများစုကတော့အမဒီတချို့ကတော့ဒီဖူကက်တို့ဒီနီးစပ်ရပေါ့ဆူရက်တို့အဲနောက်ပြီးကျွန်တော်တို့ဒီဆန်ကားအပါဝင်ပေါ့နော်ရနောင်းနဲ့ဆန်ကားပါဒီနေရာတွေမှာသူတို့အလုသမားအဲပွဲစားတွေနဲ့သူတို့ရဲ့ဟိုဆွေမျိုးသားချင်းတွေကအလုခွင့်နဲ့ချိန်ထားတာပေါ့ဗျာအဲ့လိုမျိုးရှိတယ်သူအဲ့လိုမျိုးလာကြတယ်ရှိတ
ယ်။မြန်မာနိုင်ငံမှာစီးပွားရေးကြက်တဲတာကြောင့်ထိုင်းနိုင်ငံထဲကိုအလုလုကင်ဖို့လာကြသူတွေများလာတာဖြစ်ပြီးတချို့ကလည်းထိုင်းတောင်ပိုင်းလမ်းတွေကနေတဆင့်မလေးရှားနိုင်ငံအထိနှစ်နိုင်ငံနယ်စပ်တွေကိုဖြတ်ကျော်သွားရောက်ပြီးအလုလုဖို့လာကြတာဖြစ်တယ်လို့လည်းဦးမင်းဦးကပြောပါတယ်
။နောက်တစ်ခုကတော့အဲဒီမလေးရှားကိုသွားတဲ့အုပ်စုပေါ့မလေးရှားသွားတဲ့အုပ်စုကများသောအားဖြင့်ပထုဘက်ကနေလာပြီးတက်ရိုက်သွားကြတာခင်ဗျာလမ်းကြောင်းက။ဘာလို့ဆိုတော့သူကအဲ့ကနေပြီးတော့ဝင်မဲနဲ့ဟိုပထုကနေလာဆိုသူကဟိုအဲဒီထိုင်းမလေးနယ်ရှားကိုဆင်းတဲ့လမ်းသူရထာနေဖြတ်ပြီးအဲ့လိုသွားကြအဲ့လမ်းကြောင်းကပိုရှင်းတာဟုတ်
ဖမ်းမိတဲ့မြန်မာတွေကိုထိုင်းစစ်တပ်ကစစ်ဆေးရမှာထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံကိုတွားရောက်အလုလုကင်ဖို့အတွက်မန္တလေးမြို့ကနေလေရင်နဲ့ကော့တောင်းမြို့ကိုထွက်လာကြပြီးပွဲစားအိမ်မှာနှစ်ရက်နေထိုင်ပြီးတော့မှကော့တောင်းကနေရနောင်းဘက်ကိုလှေနဲ့ခိုးဝင်လာကြတာဖြစ်ကြောင်းမလေးရှားနယ်စပ်ထိတွားဖို့အတွက်ပွဲစားကဘတ်4000ကျော်ပေးချေရတယ်လို့လည်းထွက်ဆိုကြတယ်လို့ဆိုပါတယ်အခုလိုမျိုးဖမ်းဆီးခံရမှုတွေအစုလိုက်အပြုံလိုက်အဖမ်းခံရမှုတွေအပြင်တော်တောင်နေထဲမှာပဲပွဲစားတွေကစွန့်ပစ်ထားမှုတွေရှိပေမဲ့ထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေကတော့ရှိနေသေးဖြစ်ပါတယ်ထိုင်းနိုင်ငံထဲမှာထိုင်းလူ့သမားဝန်ကြီးဌာနလက်အောက်ခံ Department of Employment ရဲ့2023ခုနှစ်ဇူလိုင်လကုန်ထိကောက်ခံထားတဲ့စီးရင်စရာအရမြန်မာပါဝင်အိန္ဒိယချင်းနိုင်ငံတွေကလာရောက်အလုပ်လုပ်ကြနေကြတဲ့တရားဝင်ရွှေ့ပြောင်းလူ့သမားစုစုပေါင်း2,800,000 6,698 ဦးရှိပြီးဒီထဲကမြန်မာတွေကတော့တန်းငါးသိန်း43,355ဦးရှိပါတယ်ဒါပေမဲ့အထောက်ထားမဲ့မြန်မာတွေကတော့တရားဝင်စည်ရင်ထက်နှစ်ဆလောက်ပိုများနေတယ်ဆိုပြီးအလုံသမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်
ထိုင်းနိုင်ငံနဲ့တရားမဝင်ဝင်ရောက်လာတဲ့မြန်မာ19ဦးရနောင်းမြို့အနီးမှာဖမ်းဆီးခံရတဲ့တဲ့တင်မအေးမှာပြောပြပေးခဲ့တာပါ။အကြခင်မှာတော့မြန်မာနိုင်ငံကမြို့နယ်20မှာစမ်းသပ်တကောင်စီရင်ကောက်ယူတဲ့အခြေအနေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ထိုင်းရောက်ရွှေပြောင်းမြန်မာကလေးတွေရဲ့ပညာရေးအခြေအနေကိုပြောပြပေးပါပါ။ထိုင်းမြန်မာနယ်စပ်ကရွှေပြောင်းမြန်မာကလေးတွေရဲ့ပညာရေးအတွက်အရက်ဖတ်တဲ့အစိုးရအဖွဲ့အစည်းတွေကနှစ်ပေါင်း30လောက်ဖြည့်ရှင်းမှုစူးစမ်းခဲ့ပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်တည်ထနာတွေပို့ပြီးတော့ဆိုးရွားလာနေတယ်လို့လေ့လာခဲ့တဲ့သုတေသနအဖွဲ့ကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မမသစင်အောင်ကပြောပြပေးပါပါရှင်။
ထိုင်းမြန်မာနယ်စပ်ကရွှေပြောင်းမြန်မာကလေးတွေရဲ့ပညာရေးနဲ့ပတ်သက်ပြီးသုတေသနစာရန်တင်ပြပွဲကိုထိုင်းမြန်မာနှစ်နိုင်ငံသုတေသနရှစ်ဖွဲ့ပူးပေါင်းပြီးအောက်တိုဘာ2ရက်နေ့တုန်းကဘန်ကောက်မြို့မှာရှိတဲ့နိုင်ငံသားသတင်းတောက်များအသင်းမှပြုလုပ်ခဲ့ပါတယ်။ဒီသုတေသနစစ်တမ်းတွေရှစ်ဖွဲ့ကလူပေါင်း1000ကိုမေးမြန်းပြီးအချက်အလက်တွေစုဆောင်ခဲ့တာဖြစ်ပါတယ်။ချူလာလောင်ကွန်တက္ကသိုလ်နိုင်ငံရေးသိပ္ပံဌာနရဲ့အငြိမ်းစားပါမောက်ခဒေါက်တာစူရီချိုင်ဝန်ဂေယူကရွှေပြောင်းကလေးငယ်တွေရဲ့ပညာရေးနဲ့ပတ်သက်လို့အခြေအနေစိုးနေတာတွေ့ရပြီးဒီကိစ္စဟာနိုင်ငံပြည်ထနာအမွှာညီနောင်ပြည်ထနာလို့တောင်ပြောလို့ရတဲ့အကြောင်းအစဉ်ခံစားထုတ်ပြန်တဲ့ခန်းနာမှာပြောပါရယ်ထိုင်းနိုင်ငံအတွက်လည်းဒါအရေးကြီးတယ်လို့မြန်မာနိုင်ငံအတွက်ဆိုဖို့အရေးကြီးတာကြောင့်အားလုံးဝိုင်းဝန်းကူညီကြဖို့လိုအပ်ကြောင်းပြောပါရယ
် Now we will see to the experiences of the children who should be
အခုကလေးတွေကြုံနေရတဲ့အနေအထားအရပတ်ဝန်းကျင်ပြဿနာတွေရဲ့အရှိန်ကိုလျှော့ချနိုင်မှုသူတို့မှာလုံလောက်တဲ့စွမ်းအင်ရှိဖို့လိုတဲ့အကြောင်းနှစ်နိုင်ငံလုံးမှာကြုံနေရတဲ့မဖြေရှင်းနိုင်သေးတဲ့ပြဿနာတွေကြားပဲအခုလိုအစီရင်ခံစာထုတ်နိုင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းနဲ့အလူရှင်တွေရဖို့အပြင်ရက်ရွာအဖွဲ့တွေထိုင်းဝန်ကျင်အဖွဲ့စည်းတွေစီကအရင်းမြစ်တွေရဖို့အခက်တွေ့နေရတဲ့ဆိုတာကိုသိလာရတဲ့အတွက်ထိုင်းနိုင်ငံတွေကအကူအညီတွေရဖို့ညှို့လင်းတဲ့အကြောင်းပြောဆိုသွားတာပါလက်တွေ့မှာနေဆက်မှာရောမြန်မာပြည်တွင်းမှာပါမရေရာမလုံခြုံမှုတွေကြုံတွေ့နေရပြီးတော့ဒါရီဟာဘဲချိန်မှာဘလို့အဆုံးသတ်မလဲဆိုတာမသိကြောင်းပြောပါရယ်ဒါပေမဲ့ရလာတဲ့သတင်းချက်လက်ဤပညာတွေယုံကြည်မှုတွေကနေအစဉ်ပြေမဲ့အခြေအနေတစ်ခုတည်ဆောက်နိုင်တယ်လို့လည်းသူကပြောပါရယ်ပါဝင်ဆွေးနွေးခဲ့သူနောက်တူဖြစ်တဲ့မေရိုစီကန်ရဲ့လက်ထောက်ညှို့မှုဒေါ်နွန်ွယ်ဦးကတော့ဒီကလေးငယ်တွေအတွက်အခြေအနေကောင်းပေါ်လာဖို့မျှော်လင့်နေတာဖြစ်ပြီးရွှေပြောင်းသူတွေနဲ့ပတ်သက်လို့တခရိုင်တာဝန်ရှိသူတွေနဲ့မြန်မာကြားအဖွဲ့အစည်းတွေအချင်းချင်းအရင်ကပူးပေါင်းဆောင်ရွက်ခဲ့ရမှာအောင်မြင်မှုတွေရှိခဲ့တယ်လို့ပြောပါရယ
် During the 2012 to 2020So we have been 2012
နဲ့ 2020 ကြားမှာဒေသန္တရအစိုးရတွေကြားလူညွေးနဲ့လူမှုရေးစောင့်ရှောက်မှုတွေပူးပေါင်းဆောင်ရွက်နိုင်ခဲ့တဲ့အကြောင်းအိမ်တိုင်ငင်တုံးကလေတကယ့်ကိုအခြေခံကြရဲရက်ရွာအခြေပြုရန်နေရာနဲ့စနိုင်ခဲ့တယ်လို့တဖြည်းဖြည်းနဲ့ဒေသန္တရအစိုးရတွေနဲ့နီးနီးကပ်ကပ်ချင်းကပ်လှုပ်ဆောင်နိုင်ခဲ့တဲ့အကြောင်းဒီလိုပူးပေါင်းလှုပ်ဆောင်မှုတွေဟာအဲ့အချိန်တုန်းကတကယ့်ကိုအကျိုးသက်ရောက်ခဲ့ပေမဲ့2022မှာတော့ဒီလိုနေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်မှုတွေဟာနေဆက်ဒေသအခြေအနေတွေတင်းမာလာတာကြောင့်ပျက်စီးသွားခဲ့တယ်လို့ပြောဆိုသွားတာပါမေတော်ဈေးကန်းဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာဒုက္ခသည်တွေနဲ့ရွှေပြောင်းလူသားတွေရဲ့ကျန်းမာရေးကိုဆောင်ရွက်ပေးနေတာဖြစ်ပြီးကလေးငယ်တွေကိုလည်းကုသပေးနေတာဖြစ်ပါတယ်။ဒီစီရင်ခံစာထုတ်ပြန်တဲ့ပွဲမှာရွှေပြောင်းကလေးငယ်တွေရဲ့ပညာရေးလှူရှားနေတဲ့အဖွဲ့တွေကဥဆောင်ပြီးတော့ဆွေးနွေးခဲ့တာပါ။ COVID ကရောဂါနဲ့နိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်ရွှေပြောင်းသူတွေပို့ပြီးတော့ဒုက္ခရောက်ရတဲ့အခြေအနေတွေကိုလည်းရုပ်သံဇာတ်လမ်းနဲ့တင်ပြခဲ့ပါတယ်။အစီရင်ခံစာရဲမှာတော့ရွှေပြောင်းနေထိုင်နေတဲ့ကလေးငယ်ရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေနဲ့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုထည့်သွင်းဖော်ပြထားပါတယ်။ဒီထဲမှာရွှေပြောင်းကလေးငယ်တွေတယောက်ပညာသင်ကြားရမယ့်စာသင်ကျောင်းတွေမှာထိုင်းမြန်မာနှစ်ဘာသာတက်ကျွမ်းနဲ့ဆရာဆရာမတွေခန့်အပ်ပေးဖို့အပါအဝင်တင်ထောက်ကူပစ္စည်းတွေထောက်ပံ့ပေးဖို့လည်းသုတေသနအဖွဲ့တွေကအကြံပြုတောင်းဆိုထားတာဖြစ်ပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကကလေးငယ်တွေရဲ့ပညာရေးအခက်အခဲပိုဆိုးလာနေတဲ့အကြောင်းမမသစင်အောင်ကပြောပြပေးခဲ့တာပါ။သတင်းရှင်တွေနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ promise@vnews.com ကိုပေးပို့နိုင်ပါတယ်။အခုဆက်ပြီးတော့စမ်းသပ်တကောင်စီရင်ကောက်ယူ တဲ့အခြေအနေကိုပြောပြပေးမှာပါ2023ခုနှစ်အောက်တိုဘာလ၁ရက်နေ့ကနေ15ရက်နေ့အထိမြန်မာနိုင်ငံတဝန်းကမြို့နယ်ပေါင်း20မှာစံတပ်တကောင်စီစတင်ကောက်ယူမှာဖြစ်ကြောင်းစစ်ကောင်စီကကြေညာထားတဲ့အချိန်ရခိုင်ပြည်နယ်ထဲမှာတော့မောင်တော်မြို့ကတချို့ရပ်ကွက်တွေမှာစတင်ကောက်ယူနေပြီဖြစ်ပါတယ်အခုလိုစမ်းသက်တကောင်စီကောက်ယူနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကနေပြီးတော့စူးစီးတင်ပြထားတာကိုမတ်စုမွန်ကပြောပြပေးပါရှင်
။မြန်မာနိုင်ငံတဝန်းလုံးကမြို့နယ်ပေါင်း20မှာအောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ15ရက်နေ့အထိစမ်းသက်တကောင်စီကောက်ယူဖို့စစ်ကောင်စီဘက်ကနေအောက်တိုဘာလ1ရက်နေ့မှာစတင်ပြင်ဆင်လိုက်တာဖြစ်ပါတယ်။မြို့နယ်20မှာကောက်ယူမှာဖြစ်ပါတယ်။ပြည်နယ်နဲ့တိုင်း14ခုကနေရာတချို့မှာတော့စမ်းသက်ကောက်ယူမှုတွေစတင်နေပြီဖြစ်ပါတယ်။စမ်းသက်ကောက်ယူမဲ့နေရာတွေထဲမှာရခိုင်ပြည်နယ်မောင်တော်ဒေသလည်းပါဝင်ပါတယ်။မောင်တော်ဒေသကရခိုင်ရမိရဖတူကတော့အော်တိုဘာလ1ရက်နေ့ခရဲကနေစမ်းသက်တကောင်စီကောက်ယူဖို့ကြေညာနေတာဖြစ်ပြီးတော့အခုချိန်ထိတော့သူနေထိုင်တဲ့ရပ်ကွက်ထဲမှာလာပြီးတော့စရင်မကောက်သေးဘူးလို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။တက
ောင်စီတွေတော့ကောက်နေပါတယ်လာဝကကနော်လူဝင်မှုစီးကြေးကပေါ့နော်။အဲတကောင်စီတွေကောက်နေပါတယ်ကျွန်တော်တို့အခုကျမတို့ပဲကိုကျမတို့ရေကိုဆက်ဖို့မရသေးပါဘူးခုခဲမှာကောင်းနေပါတယ်တရေနေကတိကကဒီကအော်တိုဘာလာတရေနေကတိကကောင်းနေပါတယ်ကျမကတင်းတွေပြရသေးပါဘူးကောင်းနေတာလောက်သိသေးပါသေးတယ်ကျမတို့ရေကိုဆက်ဖို့မရသေးပါဘူးအော်ကျမကတော့ရိုးရိုးလေးနေသူတို့ကတကောင်ရင်းတောက်တာလူကြီးပဲလောက်ရှိသေးဆိုတာပေါ့နော်အဲသူတို့မှာကူးဆိုရင်မင်းစင်းကြီးမင်းစီမေလို့ပေါ့အဲ့ဒါတွေအတဲလွဲ့လွဲ့လေးထင်ပါလေဒီမှန်ကတော့
ရခိုင်ပြည်နယ်မောင်တော်ဒေသအတွက်စမ်းသက်ကောက်ယူမှုတွေစတင်နေပြီမဲ့အဲ့ဒီဒေသတွင်းမှာနေထိုင်တဲ့ရိုဟင်ဂျာတွေရဲ့နေရာတွေမှာတော့စမ်းသက်တကောင်စီရင်တီးခြားကောက်ယူတာမျိုးနဲ့ပတ်သက်ပြီးတော့လာရောက်ပြောဆိုအကြောင်းကြားထားတာမျိုးမရှိသေးဘူးလို့ရိုဟင်ဂျာတအူးက VOA ကိုအခုလိုပြောပြပါဗျ
။ရခိုင် community ကိုကြတော့တိုင်စင်းတိုင်တက်ပြီးတော့စရင်တွေကောက်တဲ့အဲ့မှာတကောင်စီရုံကြတဲ့ကောက်တယ်ဆိုတာကတော့ပုံမှန်ကောက်လေးကောက်တတ်ရှိတာ6လတကြီးနေကြဆောင်နာမည်နဲ့အဲ့နေကြဆောင်တွေကလိုက်ကောက်နေတယ်ဒါတော့ပုံမှန်ကောက်လေးကောက်တတ်ရှိတာဟာပါတကောင်စီကပုံမှန်ကောက်လေးကောက်တတ်ရှိတာ6လတကြီ
းရခိုင်ပြည်နယ်အတွင်းကောက်ယူမှုအခြေအနေကိုသိရဖို့ရခိုင်ပြည်နယ်လာဝကမှုကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အခုချိန်ထိပြန်လည်ဖြေကြားတာမရှိသေးပါဘူးပြီးခဲ့တဲ့နှစ်2014ခုနှစ်လူဦးရေနဲ့နေအိမ်အကြောင်းအရာသကောင်စီရင်ကိုအခြေခံပြီးတော့2023ခုနှစ်အောက်တိုဘာလ1ရက်နေ့အထိမြန်မာနိုင်ငံရဲ့လူဦးရေဟာ 56.2 သန်းရှိတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်။ရန်ကုန်တိုင်းမှာတော့လူဦးရေ6သန်းနဲ့အများဆုံးဖြစ်ပါတယ်။မန္တလေးတိုင်းနဲ့ရှမ်းပြည်နယ်ကတော့လူဦးရေ 6.8 သန်းစီနဲ့ဒုတိယနေရာမှာရှိနေတယ်လို့ဖော်ပြပါရှိပါတယ်။ AR တိုင်းကတော့ 6.2 သန်းဖြစ်ပါတယ်။သူကတော့တတိယလူရည်အများဆုံးတိုင်းလို့ဆိုနိုင်ပါတယ်။ဒါတွေကတော့ခံမှန်းတွက်ချက်မှုတွေသာဖြစ်ပြီးတော့စမ်းသက်သကောင်စီကောက်ယူမှုမှာတော့တွေ့ရှိတဲ့အတိုင်းအရက်တွင်းမှာကောက်ယူတဲ့စနစ် defecto snake net ကောက်ယူဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့ပြောပါတယ်။မျိုးနယ်ပေါင်း20ကိုစမ်းသက်ကောက်ယူမှာဖြစ်ပြီးတော့မျိုးနယ်တစ်ခုစီအတွက်စည်ရင်းကောက်ကွက်တရားထားပြီးတော့သတ်မှတ်ကောက်ယူဖို့ပြင်ဆင်ထားတာပါ။ပြည်လုံးကျွတ်သကောင်စီရင်ကိုတော့2024ခုနှစ်အောက်တိုဘာမှာကောက်ယူမှာဖြစ်ပါတယ်။ဒီကောက်ယူမှုအပြီးရလာတဲ့လူဦးရေစည်ရင်ကိုအခြေခံပြီးမှသာမဲစည်ရင်အတွက်ဆက်ပြီးတော့ကောက်မှာဖြစ်ကြောင်းနဲ့ပြီးရင်တော့ရွေးကောက်ပွဲလုပ်မယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုထားပါတယ်။လက်ရှိစမ်းသက်ကောက်ယူမဲ့နယ်မြေတွေကကရင်နဲ့ပဲခူးတိုင်းဒေသတွေကတချို့နေရာတွေမှာတော့စစ်ကောင်စီဘက်ကအပြည့်အဝမထိန်းချုပ်နိုင်တဲ့နေရာတွေပါဝင်တယ်လို့စမ်းစစ်သူတွေကထောက်ပြပါတယ်။ဒါပေမဲ့ဒီဒေသတွေမှာကောက်ယူမဲ့ပုံစံနဲ့ပတ်သက်လို့စစ်ကောင်စီဘက်ကရှင်းရှင်းလင်းလင်းထုတ်ပြန်ပြောဆိုတာမရှိသေးပါဘူးလက်ရှိမှာတော့နေပြည်တော်အပါအဝင်လုံခြုံရေးအရာအဆင်ပြေတဲ့နေရာတွေကိုရွေးပြီးတော့စမ်းသက်သကောင်စီကောက်ယူနေတာဖြစ်ပါတယ်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရာဆီယာနာသိမ်းပြီးခရဲကနိုင်ငံတွင်းမှာကျေပြန့်လာတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်လူ 1.6 သန်းကျော်အိုးအိမ်ဆုံးခွာထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဖော်ပြထားပါတယ်ဒီလိုမျိုးအိုးအိမ်ကိုဆုံးခွာပြီးတော့ထွက်ပြေးနေရသူပြည်သူတွေအတွက်ဘယ်လိုမျိုးစည်ရင်းသွင်းမှုစီစဉ်ထားတယ်ဆိုတာနဲ့ပတ်သက်လို့တော့လာဝကဘက်ကရှင်းရှင်းလင်းလင်းပြောဆိုထားတာမရှိသေးပါဘူးမြန်မာနိုင်ငံမှာပြည်လုံးကျလူဦးရေသကောင်စည်ရင်းကောက်ယူခြင်းလုပ်ငန်းကို1983ခုနှစ်1983ခုနှစ်နဲ့2014ခုနှစ်တွေတုန်းကကောက်ယူခဲ့ပူပါတယ်ဆယ်နှစ်တကြိမ်ပြည်လုံးကျွတ်သကောင်စီရင်ကောက်ယူမှုကိုလှုပ်ဆောင်ရမှာဖြစ်ပြီးတော့လာမယ့်2024အောက်တိုဘာလမှာလည်းပြည်လုံးကျွတ်သကောင်စီရင်ကောက်ခံသွားဖို့စစ်ကောင်စီဘက်ကပြင်ဆင်နေတာဖြစ်ပါတယ်ရှင်
ညနေ20မှာစ စံတတကောင်စီရင်ကောက်ယူတဲ့အခြေအနေကိုမဆူမပြပြပေးကြတာပါ။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ VOA ရဲ့မြန်မာဘာသာအသံလွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ည10:00နာရီအထိတိုက်ထုတ်လွှင့်ပေးနေတာပါ။ဒီအသံလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းအပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့မြေကြီးဩစာအစီအစဉ်မြန်မာနဲ့ Ukraine နှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်အကြောင်းသတင်းဆောင်ပါကဘာတလွားခီးသွားအစီအစဉ်စတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင
် VOA American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တမ်းမဲနဲ့Blue Mark အပြာရောင်အမှတ်လေးပါတာပြည်ပြည်ကျပါလေ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်စူးစမ်းနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2023ခုနှစ်အောက်တိုဘာလ3ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့တောင်သူလယ်သမားတွေထိခိုက်ရတဲ့လောင်ကစားအကြောင်းစူးစီးတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ Ukraine နှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒီလိုအင်္ဂါညရဲ့အပတ်စဉ်တွေမတိုင်ခင်မှာတော့အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်မြန်မာနိုင်ငံဒေတာတချို့ကကျေးလက်ဒေတာတွေမှာတောင်သူလယ်သမားတွေသီးနှံပေါ်ချိန်ဆိုရင် Our Day ဆိုတဲ့နာမည်နဲ့လောင်ကစားဝိုင်းတွေကိုခေတ်ဆက်ဆက်ဒေတာအာနာပိုင်တွေကနားလည်မှုနဲ့ရက်အကန့်အသတ်အရာအနည်းနဲ့အများခွင့်ပြုပေးထားတာရှိကြပါတယ်။ဒါပေမဲ့လည်းစစ်တပ်အာနာသိမ်းပြီးနောက်ပိုင်းမှာတော့သူတို့နယ်မြေစိုးမိုးမှုရှိတဲ့ဒေတာတွေကကြေးရွာတွေမှာအခုအခါတီးနံမပေါ်ခင်ရောတီးနံပေါ်ပြီးနောက်ပိုင်းမှာရောလောင်ကစားဝိုင်းတွေကိုအကြီးအကျယ်ပြုလုပ်နေကြပါတယ်။ဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမေကတင်ဆက်ပေးထားပါတယ်ရှင်။
အဲ့ဒီသိငံကြီးဖြစ်တဲ့ ARV တိုင်းမှာဆိုရင်လောင်ကစားဝိုင်းတွေဟာခြေရွာတရွာမှာစုပေါင်းလုံးကြတာတွေရောဒါမှမဟုတ်တရွာချင်းလုံးကြတာတွေရောကိုပါအဖမ်းစီးမရှိကြပါဘူးအဲ့ဒီလိုလောင်ကစားဝိုင်းတွေကြောင့်လယ်သမားတွေဟာဆိုရင်သူတို့ရဲ့ရိတ်သိမ်းကန်ဒီစဘာကင်းကိုငွေရှိတဲ့သူတွေကိုပေါင်နှံကြတာတွေမထွက်သေးတဲ့စဘာကိုချိုတင်ပြီးအောက်ဈေးနဲ့ရောင်းချကြတာတွေရှိကြပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်နောက်ဆက်တွဲခိုးမှုတွေလူရဲမှုတွေဟာကြေးရွာတွင်မှတာမကဘုံကြီးကျောင်းတွေအထိဖြစ်ပွားနေကြပါတယ်ခင်္ဒရာမြို့နယ်ကကျောင်းထိုင်ဘုံကြီးတစ်ပါးကဒီလိုအခြေအနေတွေကိုမြင်တွေ့နေရသူပါ
အဲ့တော့ဒီကတော့ AI တဲ့တော့အားလောင်းကစားတွေကတော့အများကြီးကြီးကြီးပေါ့ဗျာသူ့ရွာမယ်ချိန်လုံးလိုက်ကိုယ်ရွာမယ်ချိန်လုံးလိုက်အဲ့လိုလေးသူတို့ရှုံးနာနိုင်တာကဘုံကြီးကျောင်းနေတော့သွားချီတယ်ဗျာဘုံကြီးကျောင်းနေမယ်လူကြတယ်ရိုက်ကြတယ်ဗျာဟိုရွာကျောင်းနေမယ်တော်တော်များများတဘာနေကျောင်းလေးတွေဆိုရင်ရိုက်တယ်လူတယ်ပေါ့ဗျာလောင်းကစားဝိုင်းနေများလာတော့ဇေယိုက်တွေကပြက်လာကြတာပေါ့ဗျာနောက်ဘုံကြီးကျောင်းနေကရွာတွေကြတော့လည်းရှိတာကတဘာနှစ်ပါးလေးတွေကများတယ်ဗျာပါလည်းနေတော့လူလူလွယ်တာပေါ့ဗျာရုပ်ဘွားလူရမယူခိုးတာကိုခံရတာအခိုးခံရတာညားတယ်အခိုးခံရတာလည်းအများကြီးပဲခိုးလို့လည်းဘာမှမဖြစ်ဘူးလူလည်းဘာမှမဖြစ်ဘူးလောင်းကစားလို့လည်းဘာမှမဖြစ်ဘူးမဖမ်းမှုဖမ်းနေဆိုတာမရှိဘူးသူတို့အမြင်ကတော့ဘာမှမလုပ်ပဲထားတာတော့နိုင်ငံကြီးတွေဘာတွေမဝင်အောင်လို့ရရှိမှာပေါ့ဗျာအဲ့လိုမလုပ်ပြီးကြပဲအကုန်တကြနာလုပ်လို့ရတယ်လောင်းကစားဘာညာလေးတွေတော့နည်းနည်းဖွင့်ထားတဲ့ပုံရှိပါတယ်တိုင်တော့တိုင်ရတယ်မကမ်းနိုင်ငံကြီးလှုပ်ရှားမှုကတရားတော်တော်ညင်ညာဗျာမရှိဘူးဘာမှကိုမလုပ်ဘူး
ကျေးလက်ဒေသတွေမှာအဲ့ဒီလိုလောင်းကစားဝိုင်းတွေကိုဥဆောင်လုပ်ကင်နေသူတွေဟာဒေသဆိုင်ရာအာဏာပိုင်တွေအထူးသဖြင့်နယ်မြေကန်စစ်ကောင်စီတပ်ရဲစခန်းမှုနယ်ဒိန်းစတာတွေနဲ့နှိစက်ကြသူတွေဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီအတွက်လောင်းကစားဝိုင်းတွေကရရှိလာတဲ့အကောက်ငွေတွေကိုခွဲဝေယူကြတယ်လို့ကျေးရွာတွေကကမခရလုပ်သူတွေအပိုင်းကလည်းမိမိတို့ဒေသရဲ့နိုင်ငံရေးလှုပ်ရှားမှုသတင်းပေးအလုပ်ကိုပါတွဲလုပ်ကြရပါတယ်ဒီနှစ်ဆိုရင်အညာမြေလက်ဒေသမှာစီထွက်သီးနှံတွေအထွက်ကောင်းပြီးဈေးလည်းမဆိုးတဲ့အတွက်တောင်သူတွေအရင်နှစ်တွေကလိုအရှုံးနဲ့မကြုံကြရပါဘူး ဒါနဲ့ပဲတင်းနံပေါ်ငွေပေါ်တာနဲ့တပြိုင်တည်းကြေးဝါတွေမှာလောင်စာဝိုင်းတွေကအဖမ်းအဆီးမရှိအကြီးအကျယ်လုပ်ကင်ကြပါတယ်အဲ့ဒီအတွက်တစ်နှစ်လုံးပင်ပင်ပန်းပန်းလုပ်သမျှတရက်ထဲနဲ့ဘဝပြတ်ကြတဲ့တောင်သူတွေရှိကြသလိုကြေးဝါတွင်သခိုးတွေလည်းများပြားလာကြပါတယ်ဒီလိုလောင်စာဝိုင်းတွေကိုအဖမ်းအဆီးမရှိလုပ်ကင်ကြတာနဲ့ပတ်သက်ပြီးမြေလက်ဒေသမှာအခြေစိုက်ထားတဲ့ကြေးလက်မြေပရာဟိတအဖွဲ့ကိုဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
ကျွန်တော်တို့ဒီအညာကြေးလက်ဒေတာမှာဆိုလို့ရှိရင်ဒီစစ်ကောင်စီကဆိုလို့ရှိရင်အထရောနေထားမှာတော့ဒီလိုတိနံပေါ်ချိန်နေမှာဆိုလို့ရှိရင်ဒီအလောင်းကစားတိုင်နေနဲ့ပူပေါင်းပြီးတော့ရှင်နောက်ထပ် RA လောက်တာတွေရှိတယ်။ဘာကြောင့်သူတို့ဒီလိုလုပ်လဲဆိုတော့လူငယ်တွေတော်တော်များများအခုချိန်မှာဆိုရင်မတော်မတရားမှုကိုတွန်းလှန်ခဲ့တဲ့တွန်းလှန်နေတဲ့လူငယ်တွေကများပြားနေတယ်အဲ့ဒါဆိုတော့သူတို့ကိုမပုံကန်ရင်ပြီးရောဆိုပြီးတော့သူတို့ကနေပြီးတော့ဒီဖက်လက်နဲ့အလောင်းကစားတွေကိုလှုပ်ဆောင်နေပေါ့နော်အလောင်းကစားဝိုင်းတွေကိုတက်ဆိုင်ရာနေထိုင်ဒီစကမ်းမှုလိုကနေပြီးတော့ဒီရဲတွေကနေပြီးတော့သူတို့ကဒီအလောင်းကစားဝိုင်းအကြီးကြီးကိုသူတို့ပြုတ်လောက်ခိုင်းနေပေါ့နော်အဲ့ဒီအလောင်းကစားဝိုင်းထဲမှာပါလဲဆိုတော့ဂျင်ဝိုင်းတွေပါမယ်နောက်ပြီးတော့ကြက်ဝိုင်းတွေပါမယ်ဖဲဝိုင်းတွေပါမယ်ဒီ၆កောင်ကုန်တွေပါမယ်ပေါ့ဒီကတောင်သူတွေပင်ပင်ပန်းပန်းလောက်ကန်ရှာပွေထားတဲ့ဟာကိုဒီအလောင်းကစားနဲ့အခုလိုလှုပ်လိုက်တဲ့အတွက်တောင်တချို့တောင်သူတွေမှာဆိုလို့ရှိရင်အညာဒေသမှာအဲကြက်ဝိုင်းဖဲဝိုင်းတွေကရှုံးလို့ရှိရင်ခိုင်းနေတဲ့နွားလေးတွေပါရောင်းရတယ်နောက်တချို့ဆိုလို့ရှိရင်နေတဲ့အိမ်နေချမ်းနေဥမာအိမ်တိုင်းချုပ်ပြီးတော့မှဒီဖဲကြွေးတို့ကြက်ကြွေးတို့ဆက်ရတာရှိတယ်အချို့တွေမှာဆိုရင်လည်းဒီကျွန်တော်တို့လေယာဉ်မြေတွေပါကိုရောင်းပြီးတော့အဲ့လိုဖဲကြွေးအတွက်ကိုဆက်ရတာရှိတယ်ပေါ့နော်ဒီအဝရီဝိုင်းကိုဥဆောင်နေဆိုတဲ့လူကတော့ပြွင့်လင်းပြောလို့ရှိရဲနဲ့စစ်တပ်နဲ့မဆက်တွေ့ပဲနဲ့သူတို့ဒီအလုပ်ကိုလောက်ပိုင်ခွင့်မရှိဘူးလေအဲ့လိုတရှိုးတလန်တို့ရဲသတင်းပေးတို့အောက်ခြေမှာရှိတဲ့ပြောတဲ့ဒီစကမ်းမှုတို့နယ်ဒိန်းတို့နဲ့စစ်တပ်ကသူတွေနဲ့ဒီပူပေါင်းပြီးတော့လုံမှသာဖြစ်တဲ့အတွက်ဒီအလောင်းကစားဝိုင်းတွေကိုဥဆောင်လုပ်တဲ့လူကရိုးရိုးတလန်မဟုတ်တလန်အကြီးစားဖြစ်တဲ့
ဒါပေမဲ့လည်းအညာဒေသသခိုင်းတိုင်းနဲ့မကွေးတိုင်းအေယာပရီမြစ်အနောက်ဘက်ကဒေသတွေမှာတော့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေအားကောင်းတဲ့အတွက်လက်လန်းမီယာလောင်စာဝိုင်းတွေကိုတွားရောက်ပြီးတာဝန်ရှိတဲ့သူတွေကိုအရေးယူအပြစ်ပေးတာတွေလုပ်ခဲ့ကြပါတယ်ဒါအပြင်စာထုတ်ပြီးတားဆီးတာတွေလုပ်ပြီးထိထိရောက်ရောက်လုပ်ပြတဲ့အတွက်အဲ့ဒီဒေသတွေမှာတော့လောင်စာဝိုင်းတွေတိတ်မရှိကြဘူးလို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးချင်းတွင်းမြေအနောက်ဘက်ကန်ဒေသမှာဒေသဆိုင်ရာကာကွယ်ရေးတပ် PDF ဦးဆောင်သူတဦးလည်းဖြစ်စကိုင်းတိုင်းကဏီမျိုးနယ်တိုင်းဒေသကြီးရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ်
စစ်ကောင်စီတုံ့ပြန်ထိရောက်တဲ့နေရာတွေမှာဒီလောင်းကစားတယ်မဟုတ်ငွေစီဝါပြစ်တစားအေးအေးယူတယ်ဆိုတာမရှိဘူးအဲဒါမျိုးတွေကိုဖွင့်ပေးထားတဲ့သဘောရှိတယ်ဗျနိုင်ငံရေးမလုပ်ဝင်ပြီးရောဒေါ်လာရေးမလုပ်ပြီးရောပြောသလိုသာနေကြဒီမိုဆန်မျိုးကိုစနစ်တကျသူတို့လုပ်နေတာအဲကျွန်တော်တို့ PDF စိုးမိုးတဲ့နေမြေတွေမှာတော့လောင်းကစားဝိုင်းတွေခန်းတာတို့အေးစုတာတို့ဒါမျိုးတွေရှိတယ်ဒီအထူးသဖြင့်တော့ NUG ကထိချုပ်ထားတဲ့နေမြေတွေမှာတော့အပရောက်တဲ့အဆင့်တော့မရှိဘူးဒါနဲ့ဒါတည်းနဲ့အခုအေးအေးယူတာတို့ဖမ်းဆီးတာတို့ NUG ကလေခုနပါလာဖတို့ပကဖတို့ကလောက်တာတွေလည်းမြို့နယ်တိုင်းမြို့နယ်တိုင်းလို့တော်တော်များများတွေ့ရပထမကနဦးအဆင့်မှာတော့3ပေးတာတွေပဲရှိတယ်ဒါပေမဲ့အဲ့လိုကြီးကြီးတိတ်တိတ်လုပ်တဲ့နေရာမျိုးလည်းမရှိပါဘူးဖမ်းဆီးပြီးတော့ကျွန်တော်တို့သက်ဆိုင်ရာပြစ်မှုအလိုက်အေးအေးယူတာမျိုးတွေလောက်တာအဲ့ကျန်တဲ့ခုန၄កောင်ကျန်တို့၆កောင်တို့ဟိုဒါမျိုးတွေကတော့မရှိဘူးအခုကဘာဘုရားဝဲလည်းမရှိတော့ဘူးဟိုနတ်ဝဲလည်းမရှိဘူးရိုးရာတွေပြတ်သွားအဲစိတ်ထွက်ပေါက်အနေနဲ့အဲ့လှုပ်တယ်ဆိုလို့ရှိရင်လည်းကြက်ဝိုင်းလောက်ပဲရှိတာပဲ
အဲ့ဒီလိုလောင်ကစားဝိုင်းတွေကိုစစ်ကောင်စီနဲ့မဟာမိတ်ပြုထားတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေပြည်သူစစ်တွေထိန်းချုပ်ရာဒေသတွေမှာလည်းအကြီးအကျယ်လုပ်ကင်နေကြပါတယ်အဲ့ဒီဒေသတွေမှာဆိုရင်ဇက်ပွဲတွေဖျော်ပြေးရေးပွဲတွေစားတောက်ဆိုင်မျိုးစုံနဲ့မြို့ပြင်ဒါမှမဟုတ်ရွာပြင်တနေရာမှာမီးဆက်တွေထွန်းပြီးအကြီးအကျယ်လုပ်ကင်ကြပါတယ်လေကောင်ကျင်းဖဲတိုင်း6កောင်ခုံနဲ့အနီတောင်ဝိုင်းတွေအပါအဝင်လောင်ကစားမျိုးစုံလုတ်ကင်ကြရမှာအယောအစားလုတ်ပေးတဲ့အထက်မှာမိန်ကလေးငယ်တွေအသက်မပြည့်သေးတဲ့ကလေးငယ်တွေတောင်ပါတာတွေ့ရပါတယ်အဲ့ဒီလိုပွဲတွေမှာတန်ငါတချို့လဲဝင်ရောက်လောင်ကစားနေတာကိုလူမှုကွန်ရက်မှာတွေ့ရပါတယ်လက်နက်ကင်တပ်ဖွဲ့တွေကလည်းလောင်စာဝိုင်းလုတ်တဲ့နေရာမှာလုံခြုံရေးအပြည့်ယူထားတဲ့အတွက်လောင်စာဝိုင်းကျင့်ပတဲ့နေရာတဝိုက်မှာခိုက်ရန်ဖြစ်ပွားတာတွေမရှိပေမဲ့အရက်ထဲမှာတော့ရာဇဝတ်မှုတွေခိုးမှုတွေလူရဲမှုတွေပြင်းထန်နေပါတယ်မြန်မာနိုင်ငံပါလီမန်ဒီမိုကရေစီခေတ်အစောပိုင်းကာလကတည်းကလွတ်လပ်ရေးနေ့ကိုအာဝါဒေးလို့ခေါ်ပြီးအထိမ့်မှကျင့်ပကြရမှာလောင်စာဝိုင်းတွေကိုအကန့်အသတ်နဲ့ခွင့်ပြုတာရှိခဲ့ဘူးပါတယ်ဒါကြောင့်လောင်ကစားဝိုင်းတွေအကြီးအကျယ်လုတာကိုအာဝါဒေးလိုပဲခေါ်လာခဲ့ကြရာကအခုချိန်ထိလူအများပြားကဆက်လက်ပြီးခေါ်သုံးသွင်းနေကြတာဖြစ်ပါတယ်ခင်ဗျာ
ောင်သူလယ်သမားတွေထိခိုက်ရတဲ့လောင်းကစားအကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်ဆိုမေကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ပြပေးကြပါမယ်ကဘာမှာနေ့စဉ်ဖြစ်ပေါ်နေတဲ့မျက်မှောက်သတင်းတွေတင်ပြနိုင်မှုလှုပ်ဆောင်ကြရတဲ့သတင်းတောက်တွေဟာတဘာဝဘေးဒဏ်ကြုံရတဲ့အခါစစ်ပွဲတွေဆင်နွှဲတဲ့အခါတွေမှာဆိုရင်လဲသတင်းဖြစ်ပေါ်တဲ့နေရာတွေမှာတက်ဆွန်ဆန်ပြတွားရောက်သတင်းရယူတင်ပြကြရတာဖြစ်ပါတယ်။လက်တလောမှာဆိုရင်တော့စစ်ပွဲတွေဖြစ်ပေါ်နေတဲ့ယူကရိန်းစစ်ပွဲအတွင်းသတင်းတောက်တွေတည်ကြရသလိုမြန်မာနိုင်ငံမှာတော့အာဏာသိမ်းစစ်ကောင်စီရဲ့ဖမ်းဆီးမှုတွေနဲ့အရင်ဆိုင်ရပါတယ်။စစ်ပွဲနဲ့ပဋိပက္ခရိကြားကတရင်တော်တို့ရဲ့အခမ်းကဏ္ဍမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုဟောင်းစာကတင်ဆက်ပေးထားပါတယ်ရှင
်အခုမြင်နေရတာကတော့ယူကရိန်းနိုင်ငံထက်ကစစ်ပွဲတွေမှာတရင်ယူနေကြတဲ့မီဒီယာသမားတွေပဲဖြစ်ပါတယ်စစ်ပွဲတွေအတွင်းမှာသတင်းယူရတဲ့မီဒီယာသမားတိုင်းဟာအခက်အခဲမျိုးစုံကိုရင်ဆိုင်နေရသလိုအသက်ပါတည်ဆုံတဲ့အထိအန္တရာယ်ရှိကြပါတယ်။မြန်မာပြည်မှာဆိုရင်စစ်တပ်ကအာဏာသိမ်းပြီးတဲ့နှစ်နှစ်ကျော်ကာလအတွင်းမှာပဲသတင်းမီဒီယာသမားတွေတရားကြော်ခန့်ဖမ်းဆီးခံခဲ့ရသလိုအနည်းဆုံး၄ဦးခန့်တည်ဆုံခဲ့တယ်လို့နိုင်ငံတကာသတင်းထောက်များအဖွဲ့ချုပ် IFJ ကထုတ်ပြန်ထားပါတယ်။အလားတူပဲယူကရိန်းနိုင်ငံထက်ကစစ်ပွဲတွေမှာဆိုရင်နိုင်ငံတကာသတင်းထောက်တွေနဲ့အလွတ်တန်းသတင်းထောက်အပါအဝင်တည်ဆုံသူ20ကျော်ရှိခဲ့တယ်လို့လည်းသတင်းတွေကထုတ်ပြန်ထားပါတယ်။ဒီသွင်းပြပစစ်ပွဲတွေအတွင်းမှာသတင်းမီဒီယာသမားတွေဘလို့ပုံစံနဲ့ပါဝင်နေလဲဆိုတာကိုယူကရိန်းနိုင်ငံစစ်မျက်နှာပြင်မှာတုံ့ခါတိတိသတင်းယူခဲ့မှုတဲ့ပြည်သိမ်းနိုင်ငံသားသတင်းထောက်သူနဲ့မြန်မာနိုင်ငံကစစ်မျက်ပြင်မှာလက်ရှိမှတ်တမ်းဓာတ်ပုံရပ်ယူနေတဲ့ဓာတ်ပုံဆရာသူနဲ့ဆက်သွယ်မေးမြန်းတာကိုနားဆင်ကြအောင်ခင်ဗျာ
You know, given my experience, I've been to Ukraine 3 times. I've got an assignment to go back there at some point this year.
ကျွန်တော်တို့ကြုံရပြောမယ်ဆိုရင်ကျွန်တော်ယူကရိန်းမှာ3ခေါက်လောက်သွားပြီးတော့သတင်းယူခဲ့ပါတယ်။နောက်ထပ်သွားဖို့လည်း assignment ရထားပါတယ်။ရှေ့တန်းစစ်မြေပြင်မှာဆိုရင်စစ်တိုက်နေတဲ့ဟိုစစ်သားတွေရဲ့အနာကိုသွားပြီးတော့သတင်းလိုက်ဖို့ကအရင်ကခက်ခဲပါတယ်။ယူကရိန်းကစစ်ဘက်ဆိုင်ရာဗီဒီယိုသတင်းများကိုကြည့်လိုက်မယ်ဆိုရင်တော့မှတမီတာလောက်ဝေးကွာနေရာကနေခင်မီလက်နက်ကြီးတွေနဲ့ပြည်နေကြပါတယ်။ဒီဗီဒီယိုထဲကိုတော့မှကြည့်ရတာအရင်ကကြောက်စရာကောင်းပါတယ်။အဲ့ဒီတော့သတင်းတော့ကြောက်နေနဲ့အနိကက်သတင်းယူဖို့ဆိုတာတော်တော်လေးကိုရှာပပါတယ်အနိကက်သွားပြီးသတင်းယူတဲ့သူမရှိဘူးလို့တော့ကျွန်တော်မဆိုလိုပါဘူးဒီမြန်မာပြည်ဘက်ကိုကြည့်မယ်ဆိုရင်ဒေသကာကွယ်ရေးတပ်တွေရဲ့တိုက်ပွဲတော်တော်များဟာဟိုရာခြုံခိုပြီးတော့အနိကက်တိုက်နေကြတာများပါတယ်အဲ့တော့ဒေသကာကွယ်ရေးတပ်တွေနဲ့ချိတ်ဆက်ပြီးတော့တွားရတဲ့ခီးဆိုရင်တော့အနိကက်သတင်းယူဖို့ဆိုတာအခွင့်အရေးပိုများပါတယ်ဒါကတော့နှစ်နိုင်ငံရဲ့သတင်းယူမှုပုံစံကိုနှိုင်းယှဉ်ကြည့်တာပါဒါပေမဲ့တစ်ဖက်ကိုကျွန်တော်တို့ပြန်သွားရရင်ယူကရိန်းကရုရှားကခင်မီစစ်ပွဲဆိုသလိုပဲဘယ်ကနေပြစ်လာမှမသိတဲ့လက်နက်ကြီးကြီးတွေခင်မီလက်နက်ကြီးတွေခေါင်းပေါ်မှာပဲအဆက်မပြတ်ပောက်ကွယ်နေကြတယ်။ယူကရိန်းဘက်ကအမေရိကန်နဲ့ UK ဘက်ကစစ်လက်နက်တွေထောက်ပံ့နေသလိုပဲရုရှားဘက်ကဟားမတ်မဆိုင်ဒုံးကျည်တွေတင့်ကားတွေတကယ့်ခင်မီလက်နက်တွေအသုံးပြုနေတာကိုတွေ့ရပါတယ်။ကျွန်တော်ပထမဆုံးရောက်တဲ့အချိန်ကဆိုရင်အသွေးကြုံရှိတဲ့ဓာတ်ပုံသတင်းတောက်ကကျွန်တော်ကိုသတိပေးပါတယ်။မြင့်မြင့်မှတ်ထားပါငါတို့ဒီနေရာမှာအချိန်မရွေးလက်နက်ကြီးနဲ့ထုခံရမယ်ဆိုတာပဲ။ကံကောင်းရင်တော့ကိုနေတဲ့နေရာအကာအကွယ်ကိုထိပြီးတော့ပောက်ကွဲသွားလို့မထိတာပဲရှိပါဘူး။ကျွန်တော်ထိုင်းနိုင်ငံက FCC မှာယူကရိန်းတံမက်ကြီးရှိနေတုန်းကျွန်တော်ပြောသွားခဲ့မှုပါတယ်။ယူကရိန်းရဲ့ဘယ်နေရာမှာမဆိုအန္တရာယ်များပါတယ်။ Levis အပါဝင်ပါပဲ။ဒါတော့မှ Levis မြို့ကပိုလန်နိုင်ငံရဲ့နဇတ်မြို့မှာပါ။ဒီမြို့ဟာဆိုရင်အရှေ့ပိုင်းနဲ့အရန်ဝေးလို့လုံခြုံတဲ့နေရာလို့ဆိုရပါမယ်။အဲ့ဒီတော့ယူကရိန်းမှာတည်ယူမယ်ဆိုရင်ဘယ်နေရာမှာလုံခြုံမှုမရှိပါဘူး။အချိန်မရွေးကို့ပုံလက်နက်ကြီးချပြီးတော့တင်နိုင်ပါတယ်။အရန်အန္တရာယ်များပါတယ်။နိုင်ငံတကာသတင်းထောက်ပြည်တိုင်နိုင်ငံသားတုံမီဘော်ကာရဲ့ပြောကြားချက်ဖြစ်ပါတယ်။အခုမြန်မာနိုင်ငံထက်ကရှေ့တန်းစစ်မြစ်နယ်ပြင်မှာမှတ်တမ်းဓာတ်ပုံရိုက်ကူးနေတဲ့ကိုမျိုးဆက်လှတ်တော်ကလည်းအခုလိုပြောပြထားပါတယ
်။ရှေ့တန်းမှာသတင်းယူရတဲ့အခါမှာဒီကြုံတွေ့ရတဲ့ဟိုအတန်းအနေနဲ့နှီးစက်တဲ့အရာတွေပေါ့လေ။ဟိုအဲ့ဒါကတော့အကြီးကပါလဲဆိုတော့ကျွန်တော်တို့ညင်ရတာဒီစစ်ကောင်စီတိုက်ရဲ့ဒီလေရင်နဲ့လက်နက်ကြီးပေါ့လေ။လေရင်နဲ့လက်နက်ကြီးဟုတ်ကဲ့တော့ဒီဆိုင်ရတယ်ပေါ့။နေနေနဲ့ကြီးဆိုတာကလည်းပဲသူကဒီစစ်မြေပြင်မှာမဟုတ်ဘူး။သူတို့ဒီစစ်မြေပြင်မဟုတ်တဲ့ခြားနေရာတွေပေါ့လေ။သူဒီအခက်တာတွေနေနေနဲ့ဘုံကျဲတိုက်ခိုက်တာတွေတော့ဒီဟိုဒီလက်နက်ကြီးနဲ့ပြစ်တာတွေ။အဲ့တော့အဲ့ဒီဟာတွေတောင်းဟိုအဲ့ဒါတွေကိုကျွန်တော်အဓိကရင်ဆိုင်ရတာပေါ့။အဲအဓိကတော့ဟိုကျွန်တော်ကတော့ဒီဟိုဒီဖြစ်ပျက်နေတဲ့အဖြစ်အပျက်တွေကိုကျွန်တော် document ဟိုလောက်ရမှာပေါ့လေ။ကျွန်တော်ဒီအဲကျွန်တော် Google Professional ရဲ့ကိုဒီ document ကျွန်တော်လောက်ရမှာပေါ့။အဲလောက်ရမှာဆိုတဲ့ခါကျတော့ကျွန်တော်တို့ကအဓိကတော့အဲ့ဒီ document လုံနိုင်ဖို့ပဲကျွန်တော်ကတွေးရပါဘူးလေ။တွေးတဲ့ခါကျတော့ခါကျလို့ရှိရင်ကျွန်တော်ကတော့ဒီအဲ့ဒီ document တာလုပ်ဖို့အတွက်ကိုကျွန်တော် risk ရှိတာမရှိတာဆိုတာမျိုးတွေပေါ့လေ။ risk ကတော့ရှိပြီးသားပဲ။ဒါပေမဲ့ risk အနည်းများပေါ့လေ။ကျွန်တော်အဲ့ဒါတွေကိုကျွန်တော်ကပြန်ပြီးတော့ seen or seen that GR. I may deja general war of the McKimony, who Yao Yayame, you document low, low, I may have you say, I risky, she risk man, me out of general Yuama, general Dan and Izanine, the Mayachi nine, I may see now general. ဒီဟိုသူတို့တွားနေခြင်းတွေသူစစ်ကြောင်းထိုးလာတာဟိုဖြစ်ဖြစ်ဖြစ်ပါပဲဖြစ်ဖြစ်ပေါ့လေအဲကျွန်တော်အဲ့လိုမျိုးတွေကျွန်တော်ကြုံရနိုင်တယ်ကျွန်တော်နိုင်ငံဆိုခါတော့ဟိုဒါမဲ့ကျွန်တော်တို့ကဒီတကယ်ဒီစစ်ကောင်စီတပ်ကကျူးလွန်တဲ့ဒီလိုဝါခရိုင်းနေရှိလာပြီဆိုရင်ကျွန်တော်အဲ့ဒီဟာကိုတော့ကျွန်တော်မှတ်တမ်းဟိုယူဖို့ကတော့ကျွန်တော်တို့ဟိုပြင်ဆင်ထားတာပေါ့လေစစ်ကောင
အသွေးအကြုံတွေကိုပြောပြသွားတာဖြစ်ပါတယ်နောက်တစ်ပတ်မှာလဲယူကရိန်းနဲ့မြန်မာရေးနဲ့ပတ်သက်ပြီးတော့ဘယ်လိုအကြောင်းတွေဘသူတွေကဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ပေးကြပါခင်ဗျာကျွန်တော်ဟောင်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
စစ်ပွဲနဲ့ပဋိပက္ခရေးကြားကသတင်းတောက်တွေရဲ့အခမ်းကဏ္ဍကိုမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်မှာဟောက်စာကတင်ဆက်ပေးထားတာပါရှင်
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser တွေမှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
ဒီမြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။အမေရိကန်အစိုးရလုပ်ငန်းတွေရပ်တန့်သွားနိုင်တဲ့အခြေအနေကိုရှောင်လွှဲနိုင်ခဲ့ပေမဲ့လည်းအောက်လွတ်တော် Republican ဥက္ကဋ္ဌကိုယာတူးကဖြုတ်ချမယ်ဆိုပြီးတော့ Republican အောက်လွတ်တော်အမတ်တဦးကအခိုင်အမာပြောဆိုထားတာကြောင့်အခုသတင်းပတ်အတွင်းမှာလည်း American Congress လွှတ်တော်မှာမတည်မငြိမ်ဆက်ဖြစ်နေနိုင်တဲ့အနေအထားဆက်ရောက်သွားနိုင်ပါတယ်။ဒါဒီအကြောင်း VOA သတင်းတောက် Veronica Beltares Iglesias ပြောထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါပါရှင်။
American အစိုးရသုံးစည်းကို Congress လွှတ်တော်ကစနေနေ့မှအတည်ပြုလိုက်ပြီးတဲ့နောက်သမ္မတ Joe Biden လက်မှတ်ရေးထိုးလိုက်ပါတယ်။ဒါ့အပြင်လည်းဒီသုံးစည်းဟာရေတိုကာလအတွက်သာဖြစ်ပြီးအနည်းဆုံး November လလယ်အထိလောက်သာဖြစ်ပါတယ်။ယာယီသုံးစည်းသတ်မှတ်ပေးဖို့17နာရီကြာအချိန်ယူခဲ့တာနဲ့ပတ်သက်လို့နောက်ထပ်ပြီးတော့မဖြစ်ဖို့လဲတင်းငွေနေနေ့မှာသမ္မတ Biden ကအခုလိုသတိပေးပြောကြားပါတယ်။
The brinkmanship has to end.
All on in our social nine day chain easy don po ni da yat dan ga yat phut lu pi. Aku lo jin jat chain ni myo tat ma jong tin daw ba. Congress ka Republican mai sui ni ni ne tnwe long chain phyong di ka da myo ma lut daw wo tai twa ma de. Jon ka de la a nge ga tbaw tu tha ka da ni ko le ne tha pi. တနစ်စာ3စိတ်ကိုတမတ်ဆုံးဖြတ်ပေးပါ
အစိုးရ3စိတ်ကိစ္စယာယီပေးလဲသွားပေမဲ့ဒီမိုကရက်တွေနဲ့အပေးယူလို့လို့ဆိုပြီးတော့ Republican တဦးလဲဖြစ်တဲ့အောက်လွတ်တော်ဥက္ကဋ္ဌ Kevin McCarthy ကိုလက်ရာဇွန် Conservative Republican တွေကယာရုကဖြုတ်ချမယ်ဆိုပြီးတော့ပြောဆိုနေပါတယ်
In January,
အောက်လွတ်တော်ဥက္ကဋ္ဌယာရုတာဝန်နဲ့ပတ်သက်ပြီးဇန်နဝါရီလမှာဆွေးနွေးခဲ့ကြတော့က Kevin နေနဲ့အသုံးစိတ်ပြဋ္ဌာန်းဖို့ကိစ္စနိုင်နာရမာရီနဲ့ပတ်သက်လို့သဘောတူခဲ့ပါတယ်။အစိုးရအသုံးစိတ်တတ်မှတ်ဖို့နဲ့ပတ်သက်လို့ American လွှတ်တော်မတ်တွေကသဘောတူနိုင်တယ်လို့သဘောမတူလို့လည်းရပါတယ်။သူလောက်တာကတကယ်ကိုလက်မခံနိုင်စရာပါ။ဒီလိုတွေလုပ်နေလို့ကျွန်တော်တို့33 trillion အကျွေးတင်နေပါတယ်။ကျွန်တော်တို့ကအသုံးစိတ်ကိုအကြောင်းအရာလိုက်ခွဲခြားအတည်ပြုတတ်မှတ်ပေးလို့ပြီးသူကလည်းသဘောတူထားတာပါ။ဒါမဲ့သူကတိကိုသူချိုးဖောက်ပါတယ
်။မက်ကာတီကလည်းခက်တင်းတင်းတုံ့ပြန်ပါတယ
်။ So be it, bring it on.
သူကအဲ့လိုဆိုတော့လည်းထိတ်တိုက်တွေးကြအောင်ပေါ့။ဒီကိစ္စကိုအပြတ်ရှင်းကြပြီးအားလုံးကိုလို့ကိုဆက်လုပ်ကြဖို့ပါ။သူကအစိုးရလုပ်ငန်းတွေရက်သွောင်းအောင်လုပ်တယ်။ကျွန်တော်ကအစိုးရလုပ်ငန်းတွေရက်မသွောင်းအောင်လုပ်ခဲ့တာကိုသူကမကျင်နပ်ဘူးဆိုရင်တော့ဒီကိစ္စထိတ်တိုက်ရင်ဆိုင်ကြတာပေါ့
။အခုလိုအခြေအနေတွေရှိပေမဲ့လည်းနှစ်ဖက်ပါတီကသဘောတူထားတာတွေလက်တွေ့လှုပ်ဆောင်လာလိမ့်မယ်လို့တချို့ကသုံးသပ်ပါတယ်။
There is bipartisan compromise
to Ukraine နိုင်ငံကိုထပ်ပြီးတော့ထောက်ပံ့ပေးဖို့နှစ်ဖက်ပါတီတွေကသဘောတူထားတာပါ
ကျမတို့တပ်ဖွဲ့ဝင်တွေအတွက်နဲ့နေဆက်လုံခြုံရေးအတွက်လည်းအလုံလောက်ထောက်ပံ့ပေးထားပါတယ်။လာမယ့်သတင်းပတ်တွေမှာအခုလိုဦးစားပေးကိစ္စတွေအကောင့်ထဲပေါ်ဆောင်ရွက်တာကိုတွေ့လာလိမ့်မယ်လို့ထင်ပါတယ
်။အမေရိကန်နိုင်ငံရေးလောကကအချက်တဲတွေကိုဖြည့်ရှင်းနိုင်မယ့်နည်းတချို့ကအကြံပြုပါတယ
်။ I think longer term we do need to focus
more ရရှိမှာလွတ်တော်အဖွဲ့အစည်းတွေမှာပါပြုပြင်ပြောင်းလဲရေးပိုအာရုံစိုက်လှုပ်ဆောင်ဖို့လိုမယ်ထင်ပါတယ်လွတ်တော်မှာလုပ်ငန်းတွေချောချောမွေ့မွေ့လည်ပတ်နိုင်အောင်အထောက်အကူဖြစ်စေမယ်တခြားနိုင်ငံရေးပါတီကိုစားပြုသူတွေပါဝင်လာနိုင်ရေးနည်းလမ်းတွေရှာဖွေမှသာပါတီကြီးနှစ်ရက်အကြာအပြန်အလှန်ပိတ်ဆို့အတိုက်ခံလုပ်နေကြတဲ့အခြေအနေကိုကျော်လွှားနိုင်ပါမယ်
အခုလိုနိုင်ငံရေးလွန်ဆွဲပွဲတွေဟာအမေရိကန်ပြည်ထောင်စုရဲ့ခေါင်းဆောင်မှုအခမ်းအနားပုံရိပ်နဲ့စီးပွားရေးကဏ္ဍဘက်မှာလည်းထိခိုက်နိုင်ကြောင်းသုံးသပ်သူတွေကထောက်ပြပါရစေခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါမင်္ဂလာပွဲကျင်းပခြင်းသူတွေအတွက်ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ဟာရေပန်းစားတဲ့နေရာတစ်ခုဖြစ်နေပါတယ်။မင်္ဂလာမောင်နှံတွေအတွက်ဘလို့ဆွဲဆောင်မှုတွေရှိနေလို့လဲဆိုတာမဆုမြတ်မွန်နဲ့အတူကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေတွားလေ့လာကြရအောင်ပါရှင
်။ယေရှုခရစ်တော်ကအားလုံးကိုရင်ဖွင့်ကြိုဆိုနေတဲ့ပုံဖြစ်အောင်ထုစစ်ထားတဲ့အေယာမခရစ်တရက်ဒီမာယုတ်ထူကြီးဟာဘရာဇီးနိုင်ငံကိုအကိုစားပြုတဲ့အထင်ကရယုတ်ထူကြီးဖြစ်ပါတယ်။ကောကဗာဒူတောင်ပေါ်မှာ68ပေအမြင့်ရှိတဲ့ယေရှုယုတ်ထူကြီးကရီယိုဒီဂျနေရိုမြို့ကိုအပေါ်စီးကနေမိုးထားတယ်လို့ဖြစ်နေပါဗျ။ခေတ်သက်အံပွဲ9ခုထဲမှာပါတဲ့ခရစ်တရက်ဒီမှာအေယာမယေရှုခရစ်တော်ယုတ်ထူကြီးအပြင်လှပတဲ့ပင်လယ်ကမ်းခြေတွေတောင်တန်းတွေနဲ့ရီယိုဒီဂျနေရိုမြို့ဟာကမ္ဘာလှည့်ခီးသွားဧည့်သည်တွေအလားအများဆုံးကမ္ဘာမြို့တွေထဲမှာတစ်ခုပါဝင်ပါတယ်။အခုတော့ကမ္ဘာလက်ခီးသွားတွေတောင်မကကမ္ဘာတဝန်းကမင်္ဂလာဆောင်ခြင်းသူတွေပါအလားများနေတယ်လို့ဘရာဇီးခီးသွားလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်။ရီယိုဒီဂျနေရိုမြို့ကတောင်တွေပေါ်မှာအကျော်ကြားဆုံး Sugar Loaf တောင်ကြီးကိုရောခရစ်တရက်ဒီမှာရုပ်ထုကြီးကိုပါလှမ်းမြင်နေရတဲ့ခန်တဟောင်းနေရာမှာနေဝင်ချိန်အလှကိုနောက်ခံထားပြီးမင်္ဂလာပွဲကျင်းပနေတဲ့မင်္ဂလာမောင်နှံကရီယိုမြို့ကနေမိုင်300ကျော်အဝေးမှာရှိတဲ့ဆောက်ပေါလိုမြို့ကဖြစ်ကြပါတယ်။
Então mesmo hoje atualmente morando em São Paulo, a gente
ကျွန်တော်တို့က São Paulo မှာနေပေမဲ့ကျွန်တော်တို့နှစ်ယောက်လုံးကမင်္ဂလာပွဲကိုအထင်ကရနေရာမှာလုပ်မယ်လို့ပထမဦးစားပေးရွေးခဲ့ကြပါတယ်။ဒီနေရာက Rio မြို့နယ်လဲကပ်နေပါတယ်။ Sugar Loaf တောင်ကြီးကိုရော Christ the Redeemer ရုပ်ထုကြီးကိုပါလှမ်းမြင်နေရပါတယ်။ကျွန်တော်တို့မင်္ဂလာပွဲကိုလာကြတဲ့ဧည့်သည်တွေကိုမမေ့နိုင်စရာရှုခင်းအလှနဲ့တွေ့ကြုံပေးချင်တာပါ
။သူတို့မင်္ဂလာပွဲကိုလာကြတဲ့ဧည့်သည်တွေကလည်း São Paulo မြို့ကနေလာကြတာပါ။အခုလိုရီယိုမျိုးကရှူခင်းအလှနေရာမျိုးတွေမှာမင်္ဂလာပွဲလှုပ်ချင်သူတွေပို့ပို့များလာနေတယ်လို့မင်္ဂလာပွဲစီစဉ်တဲ့လုပ်ငန်းတွေကပြောကြပါတယ်အထူးသဖြင့်ကိုယ့်နေရာမဟုတ်တဲ့ထူးထူးခြားခြားနေရာတစ်ခုမှာတကူးတကသွားပြီးပွဲလှုပ်ချင်ကြသူတွေကြားမှာရီယိုဒီဂျနေရိုမျိုးကမျက်စိကျစရာဖြစ်နေတာပ
ါအဓိကကတော့ရှူခင်းကတိတ်လာလို့ပါကျမတို့ကပင်လယ်အလှကိုတိတ်တဘောကြတော့ပင်လယ်နောက်ခံတဲ့နေဝင်အလှကိုမြင်ချင်တယ်လေဒီနေ့ကတော့ဘုရားသခင်ရဲ့ကျေးဇူးကြောင့်ယာဒီဥရုကလည်းတိတ်ကိုတရားပြီးတကယ်ကိုပြည့်စုံတဲ့နေ့တစ်နေ့ဖြစ်ပါတယ်
။အခုလိုကမ္ဘာအထင်ကရခရစ်တရက်ဒီမာယုတ်ထူကြီးနဲ့တခြားယဉ်ကျေးမှုဆိုင်ရာကာနီဗယ်ပွဲတော်တွေကြောင့်ရီယိုဒီဂျနေရိုမြို့ကိုလာလည်ကြတဲ့ကမ္ဘာလှည့်ခီးသွားဧည့်သည်ကတစ်နှစ်ကိုတန်းတဲ့ချီရှိပါတယ်။ဒီလိုနိုင်ငံတကာကလာလည်နေကြသူတွေအပြင်မင်္ဂလာပွဲတွေလာရောက်ကျင်းပသူတွေများလာတာကြောင့်မင်္ဂလာပွဲဆိုင်ရာကုန်စည်ပြပွဲတွေမှာနိုင်ငံသားတွေကိုပါဆွဲဆောင်နိုင်ဖို့အာရုံစိုက်လာကြပါတယ်။
A procura aqui na capital é muito grande. Nós temos o Cristo Redentor, o Ponte
Christ the Redeemer နဲ့ Sugar Loaf တောင်ကြီးရှိတဲ့နေရာတွေကိုနိုင်ငံတကာဧည့်သည်တိုင်းအရောက်သွားကြင်ကြသလိုနိုင်ငံခြားကနေလာပြီးမင်္ဂလာပွဲလာလုပ်ခြင်းတွေလည်းသိပ်များပါတယ်။မင်္ဂလာပွဲစည်းအွက်တိုးတက်နေတဲ့အတွက်ခရီးသွားလုပ်ငန်းကိုလည်းတစ်နှစ်ပတ်လုံးတိုးတက်အောင်အထောက်အကူပြုရမှုကျွန်တော်တို့တကယ်ဝမ်းသာပါတယ်
။တခြားကနေရီယိုကိုလာပြီးမင်္ဂလာပွဲကျင်းပကြသူတွေအနေနဲ့Christ the Redeemer ရုပ်ထုကြီးရှိတဲ့နေရာကိုပထမဦးစားပေးရွေးချယ်ကြတယ်လို့မင်္ဂလာပွဲစီစဉ်ပေးသူတွေကပြောကြပါတယ
်။မတူညီတဲ့အတွေ့အကြုံဖြစ်ပါတယ်။မင်္ဂလာမောင်နှံအတွက်တင်မဟုတ်ပဲမင်္ဂလာပွဲပြင်ဆင်ပေးသူအားလုံးအတွက်လည်းမမေ့နိုင်စရာအတွေ့အကြုံတွေရစေပါတယ်
။သတို့သမီးသတို့သားတွေအတွက်နံပါတ်1ဦးစားပေးနေရာဖြစ်နေတဲ့ Rio de Janeiro မြို့မှာတခြားကလာပြီးကျင်းပတဲ့မင်္ဂလာပွဲဘလောက်များတယ်ဆိုတာလောလောဆယ်စစ်တမ်းအတိအကျမရှိသေးပေမဲ့နေရာရချင်းမရနိုင်လောက်အောင်များနေတယ်လို့ပြည်내ခေသွားဝင်ကြီးကပြောပါရယ်
Cristo Redentor tem casamentos, parece que são mais de 200 casamentos por ano, né?
Christ the Redeemer Yoduji Cheyin Ma Jinpa Jare Mingla Pwe Bong Ga Tane Tane Ko 200 Jo Ware Takha Dale Pwe Lout Chin Du Shi Da Raung Yet Chein Me Ya Ja Ra Myo Ri Shi Ware Athu Thiphin Mingla Pwe Ti Tan Jinpa Re Niya Ri Ma Le Takha Takha Yet Chein A Long Pit Ni Da Myo Lo Chin Ne Ye Ma Ya Ra Myo Ri Pit Ni Ja Ware အဲ့ဒါတွေကိုကြည့်ရင်ရီယိုဒီဂျနေရိုမြို့မှာမင်္ဂလာပွဲလာလို့ချင်သူတွေများနေတယ်ဆိုတာသိနိုင်ပါတယ
်1922ခုနှစ်မှာအုံမြစ်ချခဲ့ပြီးတော့1932ခုနှစ်မှာစတင်ဖွင့်ခဲ့တဲ့ Christ the Redeemer မှာယေရှုရုပ်ထုကြီးရဲ့ခြေရင်းမှာမင်္ဂလာဆောင်ပွဲတွေကို2015ခုနှစ်မှာတည်းကစတင်ကျင်းပနေတာဖြစ်ပါတယ်မြို့ကန်ကြော်ကြားတဲ့အမှုပညာရှင်တယောက်ကအာယုံမတက်ခင်ဒီနေရာမှာမင်္ဂလာပွဲကျင်းပခဲ့တာကနေမြို့ရဲ့အထင်ကြီးနေရာမှာမင်္ဂလာပွဲလုပ်တာခေတ်ဆားလာခဲ့တာပါကဘာတဝန်ကခီးသွွားဧည့်သည်တွေရောက်မလာခင်မနေ့လင်းအားကြီးအချိန်မှာမင်္ဂလာပွဲကျင်းပနိုင်ဖို့အတွက်ဧည့်သည်တွေမနေ့9နာရီလောက်ထဲကရောက်နေကြပါတယ
် Nesse momento a gente está correndo aqui um pouquinho contra o tempo né porque a gente já está com
အခုဆိုရင်ကျမတို့နည်းနည်းအချိန်လူနေကြရပါတယ်ဧည့်သည်တွေလည်းစရောက်နေကြပါပြီနေမထွက်ခင်မင်္ဂလာပွဲကိုစဖို့လိုပါတယ်ပွဲစားတဲ့အချိန်နဲ့ပြီးတဲ့အချိန်ကတိတ်ကိုအရေးကြီးပါတယ်ကဘာလှည့်ခီးတဲ့တွေရောက်မလာခင်အားလုံးသိမ်းဆဲပြီးစီးနေဖို့လိုပါတယ
်ဒီမင်္ဂလာပွဲကျင်းပနေတဲ့ဇုံတွဲကလည်းရီယိုမျိုးကနေမိုင်900ကျော်ဝေးတဲ့ကုတီချီပါမျိုးကလာကြတာဖြစ်ပါတယ်အခုလို့တခြားမျိုးမှမင်္ဂလာပွဲကိုလာကျင်းပရတဲ့အတွက်ပိုအလုံးရှုပ်ပေမဲ့လည်းဒီနေရာမှို့တခြားဘယ်မှနေမှမတူတဲ့အမှတ်ရစရာအတွေ့အကြုံတွေရတယ်လို့သူတို့သမီးကပြောပါတယ
် Well uma vista única um casamento único
ရှုခင်းလားကဘာနဲ့မှမတူတယ်လို့ဒီနေရာမှာပဲထူးထူးခြားခြားစိတ်ရဲ့စွမ်းအားကိုခံစားရပါတယ်။တခြားဘယ်မှမမရပါဘူး။ဒီလိုနေရာမှာမင်္ဂလာပွဲကျင်းပရတာတကယ်ကိုထူးခြားလှပါတယ်
။ဘရာဇီးနိုင်ငံကအထင်ကရလူသိများတဲ့ Christ the Redeemer ရုပ်ထုကြီးခြေရင်းမှာမင်္ဂလာဆောင်ကြသူတွေအနေနဲ့အခမ်းအနားကိုမနေ့9နာရီခွဲမတိုင်ခင်မှာအားလုံးရှင်းလင်းပေးကြဖို့လိုပါတယ်။ကဘာအံပွဲခုနှစ်ခုတည်းပါတဲ့ရုပ်ထုကြီးစီလာကြတဲ့နိုင်ငံတကာကကဘာလက်ခီးသွွားဧည့်သည်တွေကိုမနေ့၈နိုင်ကစပြီးဝင်ခွင့်ပေးတာမို့ဧည့်သည်တွေရောက်မလာခင်အခမ်းအနားတွေကိုအပြည့်အသတ်ကျင်းပကြရပါတယ်။ခီးသွွားဧည့်သည်တွေကိုလာခွင့်ပြုချိန်ပိတ်လိုက်တဲ့ည9နိုင်နောက်ပိုင်းမှာလည်းမင်္ဂလာအခမ်းအနားတွေကျင်းပကြပါတယ်။ညဘက်မှာဆိုရင်တော့ Rio de Janeiro မြို့ရဲ့ညအလှကိုအပေါ်စီးကနေမြင်နေကြရမှာပါ။တကယ်လို့နေ့ဘက်အချိန်မှာမင်္ဂလာဆောင်ကျင်နေဆိုရင်တော့အရာမယေရှုရုပ်ထုကြီးထဲမှာရှိတဲ့ဖျားချောင်းလေးထဲမှာအချင်းယုံမင်္ဂလာပွဲလုပ်လို့ရပါတယ်ရှင်ကျွန်မဆူမြတ်မမ
မင်္ဂလာပွဲဆင်နွှဲခြင်းကြာရီယိုမျိုးအကြောင်းကိုမဆူမြတ်မတင်ဆက်ပေးခဲ့တဲ့ကဘာတော်လာခီးသွားအစီအစဉ်မှာနားဆင်ခဲ့ကြရတာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုမက်ခင်လေးကဆက်ပြောပြပေးမှာပါရှင်
မြမအရေးဖြစ်ရှင်မှုကုလသမဂ္ဂရဲ့ကြိုးပမ်းမှုတွေဟာအောင်မြင်မှုမရှိကြောင်းကုလသမဂ္ဂအရာရှိဟောင်းတွေပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SCCM ကပြောလိုက်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအစိုးရတွေရဲ့ဖြည့်ရှင်ဆွေးနွေးမှုတွေမှာလက်တွေ့အရေးယူဆောင်ရွက်တာတွေမရှိသလိုမြန်မာနိုင်ငံကကုလသမဂ္ဂရုံးဟာလည်းစစ်အာဏာပိုင်တွေကျင့်တဲ့အောင်လုပ်နေတဲ့မအောင်မြင်တဲ့ချင်းကပ်မှုတွေကိုသာထပ်လုပ်နေတယ်လို့လည်းဒီကနေ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံအတွက်ကုလသမဂ္ဂဘယ်နည်းဘယ်ပုံပြက်ကွက်နေလဲလို့အမည်ပေးထားတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကုလသမဂ္ဂရဲ့အကြီးအကဲဖြစ်မြန်မာပြည်သူတွေအတွက်တာဝန်ယူဖို့ပြက်ကွက်ခဲ့တယ်လို့ဝေဖန်ထားပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့တော်က CN Paragon ကုန်တိုက်မှာပြစ်ခတ်မှုဖြစ်ပွားခဲ့ရာအနည်းဆုံးလူ3ဦးသေဆုံးပြီးနောက်ထပ်4ဦးဒဏ်ရာရခဲ့ကြောင်းအရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်ထိခိုက်သေဆုံးသူအရေအတွက်ကိုအေယာဝန်အရေးပေါ်အကြီးအကဲယူထက်နတ်ဆက်ထနန်ကအတည်ပြုခဲ့ကြောင်းကိုလည်း AFP သတင်းကဖော်ပြခဲ့ပါတယ်ပြစ်ခတ်မှုအတွက်မတင်ကားသူအသက်14နှစ်အရွယ်လူငယ်တယောက်ကိုဖမ်းဆီးထားတယ်လို့လည်းရဲတပ်ဖွဲ့ကကိုးကားပြီးသတင်းတွေကဖော်ပြကြပါတယ်ဝင်းကြီးကျုပ်ဆက်ထဆပ်ထာဗီစင်ကတော့အခင်းဖြစ်ပွားရာနေရာကိုရဲတပ်ဖွဲ့ဝင်တွေရှင်းလင်းနေပြီးအခြေအနေကိုထိမ့်သိမ်းနိုင်ပြီလို့လည်းပြောပါတယ်။ဆွီဒင်နိုင်ငံစတော့ဟ ோம் မြို့ကနေနိုဘယ်ဆုတွေကိုဆက်လက်ကြီးညာနေတာမှာ2022ခုနှစ်အတွက်ယူပဗီရာဆိုင်ရာနိုဘယ်ဆုကိုပြင်သစ်နိုင်ငံကအဲလန်အက်စပတ်အမေရိကန်နိုင်ငံကဂျွန်ကလော့ဆာနဲ့ဩစတြေးလျနိုင်ငံကအန်ထွန်ဇလိုင်းကန်တို့ကသုံးဦးကပူးတွဲရရှိသွားကြောင်းဒီနေ့ကြီးညာလိုက်ပါတယ်။ Quantum Information Science ကိုတွေးရှိခဲ့ကြတဲ့သူတို့သုံးဦးကိုပူးတွဲချင်းမြင့်လိုက်တာဖြစ်ကြောင်းနိုဘယ်ဆုရွေးချယ်ရေးကော်မတီတော်ဝင်ဆွီဒင်သိပ္ပံအကယ်ဒမီကကြီးညာထားပါတယ်။တီးကြားစီခွဲထားတဲ့ကြားကအရာဝတ္ထုနှုတ်ဟုဟာတပေါင်းတစည်းတဲ့ပုံစံနဲ့တက်ဝင်လှုပ်ရှားနေတဲ့ quantum အနေထားကိုသိရှိနိုင်တဲ့နည်းပညာကိုသူတို့တဦးချင်းစီကရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်ရှင်။
တင်ရင်ချင်းချုပ်ကိုမခင်လေးကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ကျတော့အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုကင်နဲ့ရောဘတ်ဘတ်စတူပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10:00ကနေ11:00မှာလည်းတစ်လှည့်ပြန်နားဆင်နိုင်ပါတယ်။ဗီဒီယိုကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်တွေခက်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝကြပါစေရှင်။ကျမအလေးမှာပါ This program.